Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓရင်ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါစီးရီးယားနိုင်ငံအလပ်ပိုမြို့မှာကလိုရင်းဓာတ်ငွေ့နဲ့တိုက်ခိုက်တဲ့ဆိုတဲ့ပြည်အပ်ပြီးဓာတ်ငွေ့ဒဏ်တင်သူတွေကိုကုသပေးနေပါတယ်။လာအိုမှာရောက်နေတဲ့ဒေါ်ဆန်းစုကြည်ကဒီကနေ့ဂျပန်ဝန်ကြီးချုပ်နဲ့တရားထွေးဆွန်ဆွေးနွေးပါတယ်။ Apple Company ထုတ် iPhone အသစ်ကိုဒီကနေ့ကြေညာဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းလွှာတွေထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ပြည်ထောင်အမေရိကန်နဲ့ကုလအထွေထွေညီလာခံခီးစဉ်အကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
High level ရိုတီချာမိုင်းတဲ့အိမ်မှာမေးလို့ရတယ်။ Now ကျွန်တော်တပိတ်ကိုဆုံးမလို့တက်မှာ။ကျွန်တော်ဘယ်လိုဆုံးမကြည့်ရလဲ
။သမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒါအပြင်ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလတွင်းမှုချုပ်ဟောင်းကော်ဖီအနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းနဲ့အမေရိကန်နိုင်ငံရဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဒီသတင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မကင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံအလပ်ပိုမြို့မှာကုညင်ကယ်ဆယ်ရေးလူသားတွေရဲ့အဆိုအဖြစ်အစိုးရတပ်ဖွဲ့တွေကကလိုရင်းအစိတ်ဓာတ်ငွေနဲ့တိုက်ခိုက်တဲ့ဆိုတဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်လူအယောက်80ထဲမှနည်းကိုအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေနဲ့အင်္ဂါနေ့ကကုသပေးနေရပါတယ်။အတိုက်ခံတွေတင်ထားတဲ့ El Sucar Cri ရပ်ကွက်ထဲကလိုရင်းဓာတ်ငွေထည့်ထားတဲ့စီပိုင်းတွေကိုရဟန်းရင်ဘော်ကနေပစ်ချခဲ့တယ်လို့စီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ကပြောပါတယ်။အဲဒီဒေသမှာစီပိုင်းဘုံနဲ့တိုက်ခိုက်တဲ့ဖြစ်ရပ်တခုရှိခဲ့တာကိုပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကလည်းပြောပေးမယ်။အဲ့ဒီမှာကလိုရင်းဓာတ်ငွေပါသလားဆိုတာကိုတော့အတိမပြုနိုင်ပါဘူး။စီးရီးယားပြည်ပခန့်မှာအစိတ်ဓာတ်ငွေနဲ့တိုက်ခိုက်တဲ့ဆိုပြီးဆွဆွဲတာတွေကပုံမှန်လိုဖြစ်လေရှိပြီးလွန်ခဲ့တဲ့9နှစ်တွင်အစိုးရနဲ့တပုံဘက်နှစ်ဖက်စလုံးကအပြန်အလှန်ဆွဆွဲလာခဲ့ကြတာပါ
။စီးရီးယားနိုင်ငံရက်ကာမျိုးကို IS စစ်သွေးကြွတွေလက်ထဲကနေပြန်ရဖို့အမေရိကန်ပြည်ထောင်စုကအဆိုပြုမဲ့အနာဂတ်ဘယ်လိုစစ်စီရင်မျိုးမှာမှမဆိုပါဝင်ဖို့တူရကီအနေနဲ့အဆင်သင့်ဖြစ်နေမယ်လို့တူရကီသမ္မတရီဂျက်ပ်တေးအာဒိုဝန်ကပြောလိုက်ပါတယ်။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ကြီး20ထိပ်သီးစည်းဝေးပြင်ပမှာအမေရိကန်သမ္မတနဲ့တရားဆွေးနွေးပွဲအတွင်းသမ္မတဥဘာမားကဒီကိစ္စကိုဆွေးနွေးခဲ့တာလို့အစည်းအဝေးကအပြန်မှာသူနဲ့အတူပါလာတဲ့သတင်းတောက်တွေကိုသမ္မတအာဒိုဝန်ကအဲ့ဒါလိုပြောတာလို့တူရကီသတင်းမီဒီယာတွေကရေးပါတယ်။ရက်ကာနဲ့ပတ်သက်ပြီးတချို့ကိစ္စတွေမှာသမ္မတဥဘာမားကပူးတွဲလှုပ်ဆောင်ခြင်းနဲ့အကြောင်းဒါကကျွန်တော်တို့ဘက်ကအမြင်နဲ့ပြဿနာမရှိဘူးလို့ပြောခဲ့တဲ့အကြောင်းသမ္မတအာဒိုဝန်ကိုကိုးကားပြီးတော့သတင်းတွေကဖော်ပြပါတယ်။IS အစွန်းရောက်ဖွဲ့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့ရက်ကာမြို့ကိုပြန်ရဖို့ဘယ်လိုလုပ်ကြမယ်ဆိုတာဆွေးနွေးဖို့အတွက်တူရကီနဲ့အမေရိကန်စစ်ဘက်အရာရှိတွေတွေ့ဆုံပွဲရှိတယ်လို့လည်းတူရကီသမ္မတကပြောပါရယ် IS အဖွဲ့ကိုဖယ်ရှားဖို့နဲ့ Cut YPG လက်နက်ကိုင်တွေနယ်မြေသစ်ချဲ့ထွင်ဒါကနေပြီးတော့တားဆီးဖို့စီးရီးယားသဘုံတွေလုပ်နေတာကိုအထောက်အကူပေးနိုင်ဖို့အတွက်တူရကီစစ်တပ်ဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကစီးရီးယားမြောက်ပိုင်းကိုဝင်ခဲ့ပါသေးတယ်ရှင်
ရှီမီနိုင်ငံမှာရှိတဲ့အယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆံနေတဲ့စစ်သွေးကြွတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းလီချောင်းကနေစစ်တိုက်ထိုးစစ်ဆင်ခဲ့တာမှာစစ်သွေးကြွ73ဦးသေဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဩဂုတ်လ24ရက်နေ့စက်တင်ဘာလ4ရက်ကြာကာလအတွင်းရှီမီနိုင်ငံလေဘန်ရှဘွားခရိုင်မှာလီချောင်းကနေတုံးညင်တိုက်ခိုက်ခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်တာပါ။အာရေဗျကျွန်းဆွယ်ကအယ်ခိုင်ဒါအဖွဲ့ဟာဒေသတွင်းမှာသာမကအမေရိကန်အတွက်ပါချင်းချောင်းမှုတစ်ခုအဖြစ်အထင်ရှားဆက်ရှိနေလို့ပဲလို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။အယ်ခိုင်ဒါအဖွဲ့တင်ရှိမှုဟာရှီမီနိုင်ငံအတွင်းမတည်ငြိမ်မှုတွေကိုဖြစ်စေပြီးအဲ့ဒီလိုမတည်ငြိမ်မှုတွေကိုသုံးချပြီးတော့အမေရိကန်နဲ့အမေရိကန်ရဲ့အကျိုးစီးပွားတွေအမဟာမိတ်တွေပေါ်အနာဂတ်မှာတိုက်ခိုက်တာတွေစီစဉ်နိုင်မယ့်နေရာတစ်ခုအဖြစ်ရီမီနိုင်ငံကိုအသုံးချနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရီမီနိုင်ငံလေပိုင်းမှာပဲနောက်ထပ်လေကြောင်းတိုက်ခိုက်မှုတစ်ခုနဲ့ပတ်သက်လို့ဩဂုတ်လကထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းအလားတူစကားလုံးတွေနဲ့ဖော်ပြခဲ့ပါသေးတယ်
။အမေရိကန်လူထုဟာစင်နာသနာတက်တဲ့သူတွေဖြစ်ကြပေမဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့စွန့်စားလုပ်ဖို့ရမဖြစ်နိုင်ဘူးလို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။မနက်ကဗာဂျီးနီးယားပြည်နယ်ဗာဂျီးနီးယားဘီချ်မြို့မှာအငိမ့်စားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းနဲ့အတူအများအပြားစစ်ဘက်ကိုထောက်ခံအားပေးတဲ့ပရိသတ်ရှိအမေးဖြေခံမှာထရမ့်ကအဲ့ဒါလိုဖြေသွားတာပါအမေရိကန်ပြည်ထောင်စုအနေနဲ့ဘာတွေဖြစ်နေလဲဆိုတာကိုအတိအကျမသိဘဲနဲ့အရှိအလေပိုင်းနဲ့တောင်အာရှဒေသတွေကထောင်ပေါင်းများစွာသောဒုက္ခသည်တွေကိုအမေရိကန်နိုင်ငံတည်းဝင်ခွင့်မပြုနိုင်ဘူးလို့ထရမ့်ကပြောပါတယ်ဂျာမနီနဲ့ပြည်ထောင်နိုင်ငံတွေမှာရာဇဝတ်မှုတွေတိုးလာတာကြောင့်အဲ့ဒီနိုင်ငံတွေအတွက်ရွှေ့ပြောင်းနေထိုင်သူတွေဟာတကယ်ဒုက္ခပဲလို့ဆိုပါတယ်ဒါပေမဲ့လေဆီးရီးယားအာဖဂန်နဲ့ဒီအီရတ်နိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေကျူးလွန်တဲ့ရာဇဝတ်မှုအရေးအတွက်ဟာတခြားခိုလုံသူတွေကျူးလွန်တာထက်နည်းတယ်လို့ဂျာမနီရဲတပ်ဖွဲ့ကတော့ပြောထားတာပါအမေရိကန်နိုင်ငံရဲ့ဝင်ခွင့်ပြုမဲ့ဒုက္ခသည်အရေးအတွက်ဟယ်လရီကလင်တန်က900ရာခိုင်နှုန်းအထိတိုးကျနေတယ်ဆိုပြီးထရမ့်ကဆွဆဲပြီးတော့ဒါဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောပါရရှင
်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုကနေဘူဒူညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အာဆီယံထိပ်သီးအစည်းအဝေးတက်ဖို့လာအိုနိုင်ငံပြင်ချင်းမျိုးတော်မှာရောက်နေတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဒီကနေ့တရားတွေ့ဆုံပြီးနိုင်ငံဆက်ဆံရေးတွန်းမြင်ရေးကိစ္စဆွေးနွေးပါတယ်။အခုအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုဒေါင်ဆန်းစုကြည်အနေနဲ့ဒါပထမဆုံးကျင်တက်ရောက်တာဖြစ်ပြီးအမေရိကန်တရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယအော်စတြေးလျရုရှားနဲ့နယူးဇီလန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်နေကြတာပါ။အခုလာအိုနိုင်ငံခီးစဉ်ပြင်စစ်တမလာ၁၀ရက်နေ့မှာတော့ဒေါင်ဆန်းစုကြည်ဟာပြည်ထောင်နိုင်ငံကိုသွားရောက်ဖို့ရှိပြီးကမ္ဘာနောက်ခြားမှာတာဝန်ကျနေတဲ့မြန်မာတမ်မန်ကြီးတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံပါမယ်။အဲဒီကနေမှအမေရိကန်ပြည်ထောင်စုကိုခီးဆက်ပြီးဝါရှင်တန်ဒီစီမြို့တော်သမ္မတအိမ်ပြုတော်မှာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပါမယ်။တခါကုလသမဂ္ဂထူးထူးညီလာခံတက်ဖို့အတွက်နယူးယောက်မြို့ကိုခီးဆက်ပါမယ်ခင်ဗျာ
။လူငယ်တွေအနေနဲ့အနာဂတ်ရည်မှန်းချက်တွေကိုအိမ်မက်မက်နေရုံနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲပေါ်နိုင်အောင်ကြိုးစားကြရလိမ့်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအရှေ့တောင်အာရှဒေသတော်နိုင်ငံတွေကလူငယ်တွေနဲ့လာအိုနိုင်ငံမှာတွေ့ဆုံချင်းဒီကနေ့ပြောသွားပါတယ်။YC လီလိုတူကောက်ခေါ်တဲ့အမေရိကန်ဆိုးရရဲ့ရှစ်တောင်အာရှလူငယ်ခေါင်းဆောင်များမွေးထုတ်ပေးရေးအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့စုံညီတွေ့ဆုံပွဲမှာသမ္မတဩဘားမားကလူငယ်တွေဟာတမိုင်းတလျှောက်တိုးတက်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးမှုတွေမှာအရေးပါခဲ့ကြသူတွေဖြစ်တယ်လို့ပြောပါတယ်။ပညာရေးစံချိန်စံနှုန်းတွေတိုးတက်အောင်လုပ်ဖို့လိုအပ်နေတာကိုထောက်ပြပြီးဒီကနေ့ရလာမယ့်အကျိုးရလဒ်တွေကိုအမျိုးသားလူငယ်တွေသာမကအမျိုးသမီးလူငယ်တွေပါခံစားရတာမျိုးဖြစ်ရလိမ့်မယ်လို့လည်းပြောသွားပါတယ်။ကမ္ဘာကြီးမှာပြောင်းလဲတွေဖြစ်လာအောင်လုပ်ဖို့ဒီကနေ့ခေတ်လူငယ်မျိုးဆက်တွေဟာအရင်ကရှိခဲ့တဲ့မျိုးဆက်တွေအားလုံးထက်ပိုပြီးအခွင့်အလမ်းရထားသူတွေဖြစ်တာကြောင့်ဘယ်တော့မှစိတ်တက်မကြဘဲရတဲ့အခွင့်အရေးကိုအမိအယာစုပ်ကိုင်သွားနိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းလဲသမ္မတဩဘားမားကပြောသွားပါတယ်။ Republican သမ္မတလောင်ဒေါ်နယ်ထရမ့်ကအမေရိကန်ပထမမူဝါဒကိုကျင့်သုံးမယ်လို့ပြောနေပြီးကမ္ဘာကြီးကိုအမေရိကန်ဗဟိုပြုအမြင်နဲ့ကြည့်တာကိုလည်းလာအိုနိုင်ငံကလူဝမ်ပရာဘန်မြို့ကိုသွားတဲ့အချိန်အတွင်းသမ္မတဩဘားမားကဝေဖန်ပြောဆိုခဲ့ပါသေးတယ်ရှင်။
မလေးရှားနိုင်ငံကကိုဝန်ဆောင်အမျိုးသမီးတူအမှာဇီကာဗိုင်းရပ်စ်ကိုကူးစက်ခံထားရတာကိုပထမဆုံးအကြိမ်တွေ့ထားပြီးလို့မလေးရှားတာဝန်ရှိသူတွေကပြောပါတယ်။အသက်28နှစ်အရွယ်အိမ်နောင်တဲ့အမျိုးသမီးဟာစင်ကာပူနယ်စပ်မလေးရှားတောင်ပိုင်းဂျိုဟိုးပြည်နယ်မှာနေထိုင်သူဖြစ်တယ်လို့မလေးရှားကျန်းမာရေးဝန်ကြီး S. Subramaniam ကဒီကနေ့သတင်းထောက်တွေကိုပြောပါတယ်။စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေပြီးရောဂါပိုးကူးစက်သူပေါင်း295ဦးထိရှိနေပါပြီ။၃လလကိုဝန်ရှိနေပြီဖြစ်တဲ့အဲ့ဒီအမျိုးသမီးကိုရောဂါပိုးဘယ်လိုကူးစက်တယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဝန်ကြီးစူပရာမန်နီယမ်ကပြောပါတယ်။ဇီကာဗိုင်းရပ်စ်ဟာမိုက်ခရိုဆက်ဖလီလို့ခေါ်တဲ့ပုံမှန်ထက်ဦးခေါင်းသေးအုံနောက်သေးကလေးငယ်တွေမွေးဖွားလာတာနဲ့ဆက်ဆံနေတာပါ။အမျိုးသမီးရဲ့ခင်မွန်းဖြစ်သူဟာစင်ကာပူကိုနေ့စဉ်အသွားအပြန်အလုပ်သွားလုပ်နေသူဖြစ်ပြီးသူကတော့မကြသေးခင်ကပဲစင်ကာပူကိုသွားခဲ့ကြောင်းကျမရဲ့ဝန်ကြီးကပြောပါတယ်။စင်ကာပူနိုင်ငံကိုသွားခဲ့တဲ့အသက်58နှစ်အရွယ်ပထမအမျိုးသမီးတူမှာဇီကာကူးစက်ထားတယ်ဆိုတာပြီးခဲ့တဲ့သတင်းပတ်မှာပဲမလေးရှားကပထမဆုံးပြောထားတာပါ။ဒါအပြင်နိုင်ငံတွင်းမှာရောဂါပိုးကူးစက်တဲ့ပထမဆုံးဖြစ်ရရှိလာတာကိုလည်းတနင်္လာနေ့ကပဲပြောထားပါသေးတယ်
။ Apple Company ထုတ် iPhone အသစ်ကိုဒီကနေ့မှတရားဝင်ထုတ်ပြဖို့ရှိပြီးအရင်ဖုန်းတွေမှာပါတဲ့နှစ်ချက်ပေါက်ပါတော့မှမဟုတ်ဘူးလို့လေ့လာသူတွေကယူဆထားပါတယ်။ဒါဟာတချင်းတွေတခြားအတန်တွေကိုဖုန်းနဲ့နားထောင်တာမှသိသိသာသာအပြောင်းလဲဖြစ်သွားစေမှာပါ။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဒီကနေ့ဒေသစံတော်ချိန်မနက်10:00မှာ iPhone 7ကိုထုတ်ပြန်ကြညာမယ်လို့ခန့်မှန်းထားကြပါတယ်။အခုဖုန်းအသစ်မှာတုံခါနိုင်ပြီးတော့ထိယုံတဲ့အလုံးလုံးတဲ့ Home Cloud နောက် iPhone 7 Plus မှာဆိုရင်ဖုန်းရဲ့အရှိမကင်မရာမှန်ဘလူးနှစ်ခုလိုအသစ်တွေပါလာပါလိမ့်မယ်။ဒါအပြင် processor တွေကပုံမြန်ပြီးတော့တိန့်နိုင်တဲ့မှတ်ဉာဏ်ပမာဏလည်းပုံများလာပါပါ။အယောင်အသစ်တချို့ကိုလည်းထွက်လာနိုင်ပွဲရှိပေမဲ့ဒီ2014ခုနှစ်ကတည်းကရောင်းနေတဲ့ iPhone တွေနဲ့တော့သိပ်ပြီးကွာလာမှာမဟုတ်ပါဘူး။ပါနေကြနှစ်ချက်ပေါက်မပါတော့တဲ့အတွက် iPhone ကိုသုံးတဲ့လူတွေအနေနဲ့ wireless ပစ္စည်းတွေဒါမှမဟုတ်လက်ရှိ battery အသွင်းနဲ့အပေါက်နဲ့ကြိုက်တဲ့ကြိုးမျိုးတွေကိုပဲလိုလားပွဲရှိပါတယ်။အခု iPhone အသစ်တွေကိုဝယ်တဲ့အခါရှိပြီးသားနှစ်ချက်တွေနဲ့သုံးလို့ရဖို့ဂျာကန် adapter တွေကိုထည့်ပေးမယ်လို့လေ့လာသူတွေကယူဆထားပါတယ်။ iPhone အယောင်ကတော့ဒီနှစ်မှာနှစ်နှစ်မြောက်ဆက်တိုက်ကျဆင်းနေပြီးတော့ iPhone တစ်ပိုင်းမှာပထမဆုံးအချိန်အယောင်ကျနေတာဖြစ်ပါတယ်ရှင်။
နိုင်ငံကအာကာသစခန်း ISS မှာ6လနီးပါးနေထိုင်လုပ်ကင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူးတအူနဲ့ရုရှားအာကာသယာဉ်မှူးနှစ်ဦးတို့ဟာဒီကနေ့မနေ့အစောပိုင်းကကာဇက်စတန်နိုင်ငံကိုချော့ချော့မုံမုံပြန်ရောက်သွားပါတယ်။ Jeff Williams, Alexey Ovchinin နဲ့ Oles Krepich Pochka တို့ဟာအာကာသစခန်းကနေထွက်လာပြီး၄နာရီနီးပါးကြာပြီးတဲ့နောက်ကာဇက်စတန်နိုင်ငံအလဲဘက်မှာဒီကနေ့မနေ့အစောပိုင်းကဆင်းသွားတာပါ။အာကာသယာဉ်မှူး Jeff Williams ဟာစုစုပေါင်းတခြားလုပ်ငန်းတာဝန်၄ခုနဲ့အာကာသစခန်းမှာရက်ပေါင်း934ရက်ကြာအောင်အချိန်အများဆုံးနေထိုင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူးဖြစ်အစံချိန်တင်သွားပါပြီ။ သူ့အရင်အကသားရှင်မူစကော့ကယ်လီကရပ်ပေါင်း920ကျောင်းနေထိုင်ပြီးတော့စာရင်းတင်ထားတာပါကမ္ဘာစာရင်းတင်ထားတာကတော့ရပ်ပေါင်း889ရက်ကြာနေထိုင်ခဲ့တဲ့ရုရှားအကသားရှင်မူဂန်နဒီဖော်တော်ကပါအာဂဒါယမူဝီလျံစ်ပြန်ထွက်လာပြီးတဲ့နောက်ရုရှားအာဂဒါယမူအနာတူလီအိုင်ဗန်နီရှင်က ISS ကိုတာဝန်ယူကြီးကြပ်နေပါတယ်။သူနဲ့အတူအခုလက်ရှိ ISS မှာရှိနေကြတာကတော့အမေရိကန်အာဂဒါယမူကိတ်လူဘင်စ်နဲ့ဂျပန်အာဂဒါယမူထာကူယာအိုနီရှိတို့ဖြစ်ပါတယ်။ကမ္ဘာဒုက္ခသည်နဲ့ရွှေပြောင်းတိုင်သူတွေအရေးနဲ့ပတ်သက်လာရင်အသေးငယ်ဆုံးလူသားတွေဟာအဆိုးရွားဆုံးခံစားရသူတွေဖြစ်ကြတယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာအဖွဲ့ UNICEF ကအသတိပေးလိုက်ပါတယ်။ကမ္ဘာတဝန်းဒုက္ခသည်ဒါမှမဟုတ်ရွှေပြောင်းဒုက္ခသည်နဲ့ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်ကလေးငယ်ပေါင်းတန်း90နီးပါးရှိတဲ့အကြောင်း UNICEF ရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူး Justin Forsyth ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာသတင်းတော့တွေကိုပြောသွားပါတယ်။ကလေးငယ်28တန်းဟာအကြံဖတ်မှုတွေဒါမှမဟုတ်ပြိပခတွေကြောင့်ထွက်ပြေးတင်းရှောင်နေရသူတွေဖြစ်တယ်လို့သူကပြောပါတယ်။ဒီရေအတွက်ဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းနှစ်ဆနီးပါးတိုးလာတဲ့ဒုက္ခသည်ကလေးငယ်ရေအတွက်ဖြစ်တယ်လို့မိဘအုပ်ထိန်းသူမရှိတဲ့ကလေးငယ်ရေအတွက်ဟာလည်းသုံးဆတိုးလာတယ်လို့ဆိုပါတယ်။ဒါဟာပိုကြီးထွားလာနေတဲ့ပြဿနာတစ်ခုဖြစ်တယ်လို့ကလေးငယ်တွေရဲ့အရေးပြဿနာဖြစ်တယ်လို့မစ္စတာဖောစစ်ကပြောပါတယ်။တနေရာကနေတနေရာရွှေပြောင်းသွားလာကြရတဲ့အခါအထူးသဖြင့်ကလေးငယ်တွေဟာလင်ကုန်ကူးသူတွေ၊ရာဇဝတ်ကိုင်းတွေနဲ့လူမောင်ခိုကူးသူတွေလက်ထဲအလွယ်တကူကြားရောက်လွယ်သူတွေဖြစ်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့နှစ်တွင်တရဝင်းဒုက္ခသည်အဖြစ်စီရင်သွင်းထားတဲ့ကလေးငယ်တွေကထောက်ဝက်နီးပါးလောက်ဟာဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကပါ။ဒါပေမဲ့ဒုက္ခသည်ကလေးငယ်တွေရဲ့အရေးကတော့အမေရိကအလဲပိုင်းအာရှနဲ့အာဖရိကနိုင်ငံတွေအပါအဝင်ကမ္ဘာနေရာအစိတ်ပိုင်းအားလုံးမှာရှိနေတဲ့ပြဿနာတရပဲဖြစ်ပါရခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မကင်ဖြူထွေးတို့တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတို့ရဲ့အလက်ပါအရင်ဆုံးတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပြည်တိုင်အမေရိကန်နဲ့ကုလအထွတ်ထွေးညီလာခံခီးစဉ်အကြောင်းကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကိုရှစ်သတင်းပတ်ထဲလာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှဖြစ်တယ်လို့ကုလသမဂ္ဂအထွတ်ထွေးညီလာခံကိုတက်ရောက်မိန့်ခွန်းပြောဖို့လည်းရှိနေပါတယ်နိုင်ငံတော်ခီးစဉ်ဖြစ်တဲ့ပြည်ထောင်အမေရိကန်ပြည်ထောင်စုတို့မှာထိပ်တီးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှဖြစ်တယ်လို့ဥရောပနဲ့အရှေ့လေပိုင်းကမြန်မာတန်အမတ်ကြီးတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။ကုလထွေထွေညီလာခံမှာတော့မြန်မာဒီမိုကရေစီအတွင်းကူပြောင်းရေးဖြစ်ထွန်းမှုတွေမြန်မာလူ့အခွင့်အရေးခြေအနေတွေနဲ့ပတ်သက်လို့ခုခံခြေပါလိမ့်မယ်လို့လည်းအကဲခတ်တို့ကသုံးသပ်ပါတယ်။မတ်သိငင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သတင်းနှစ်ပတ်ကြာကြာပြည်ထောင်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုဒေသစံတော်ချိန်စက်တင်ဘာလ10ရက်နေ့မှာဆက်ရောက်မှာဖြစ်ပြီးဒီကနေ့တစ်ဆင့်အမေရိကန်ပြည်ထောင်စုကိုသွားမှာဖြစ်တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ
်လန်ဒန်နဲ့ဝါရှင်တန်ဝါရှင်တန်မှာကျွန်တော်တို့အင်ဂျီတော်မှာသမ္မတအိုဘားမားနဲ့တူဟုတ်လားသူသမ္မတပိုင်တယ်နဲ့တူတယ်နောက်နိုင်ငံရေးဝန်ကြီးကယ်ရီနဲ့တူနောက်Congress was in the Congress, no? Congress ka offer in it, no? Now, Roosevelt, no? Roosevelt Senior High School, Alabama. Now, general U.S. Chamber of Commerce, now U.S. Organ, to the Council, in it, no? So, we are, no? Washington, no? General, one, two, no? Confirm, no? General, American, Calgary, when you make a wish, no? Today, no? General, London,ဒီလိုလေစီဒီလိုလေစီဒီကစားနေတဲ့ဆဲနေမှာလန်ဒန်ရောက်မှာပြီးရင်၁၇ရက်နေ့မှာကျွန်တော်တို့အဲဒီဥရောပအရှေ့လေပိုင်းအာဖရိကမှာရှိတဲ့မြန်မာတမန်ကြီးအားလုံးကိုဆက်နေအောင်လုပ်ပေးမှာ
ဝါရှင်တန်ဒီစီမြို့တော်မှာအမေရိကန်သမ္မတဘရက်ကိုဘားမားအပါအဝင်အစိုးရဝန်ကြီးတချို့လွှတ်တော်အမတ်တွေနဲ့တွေ့ဆုံအပြီးမှာတော့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နယူးယောက်မြို့ကိုသွားရောက်မှာဖြစ်ပါတယ်ကုလသမဂ္ဂဌာနချုပ်မှာတော့စက်တင်ဘာလ19ရက်နေ့မှာပြုလုပ်မဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာကုလသမဂ္ဂအစိမ့်မြရရှိကြီးများအစီအဝေးမှာမိန့်ခွန်းပြောမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှလည်းမိန့်ခွန်းပြောဖို့ရှိတယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကပြောပါတယ
်high level refugee and migrant အဲ့မှာမိန့်ခွန်းပြောမှာ now ကျွန်တော်တို့ပြုဖို့ဖွင့်လို့တက်မှာကျွန်တော်တို့ဖွင့်မတက်ပြီးတော့ကျွန်တော်တို့ဒီအောင်စုသမရနိုင်ငံနိုင်ငံနိုင်ငံမို့လို့ကျွန်တော်နိုင်ငံကိုစားလို့မဆက်တည်နေမှာပြောမယ်ဒါအထူးသဖြင့်ကျွန်တော်တပိတ်မှာပြောမှာအရှိမှာကျွန်တော်တို့ကုလသမဂ္ဂ high level meeting ပေါ့နော် refugee and migrant အဲဒီမှာလည်းဝင်ကုန်ပြောမယ်နောက် general assembly ကျွန်တော်တပိတ်မှာလည်းဝင်ကုန်ပြောမယ
်ဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်ဖြစ်လူမှုရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရခေါင်းဆောင်တအုပ်အဖြစ်နဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်တဲ့အခါမှာတော့ မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအပါအဝင်နိုင်ငံတွင်းကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးမိန့်ခွန်းမှာထည့်သွင်းပြောဆိုမယ်လို့ခန့်မှန်းရတဲ့အကြောင်းမြန်မာရေးအကဲကတ်ဦးအောင်သူငင်းကပြောပါတယ
်အထူးသဖြင့်ဟိုဒီမိုကရတိုက်ဇေးရှင်းပေါ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲမှုဘယ်အခြေအနေဆိုင်နေပြီလဲဘယ်လောက်ထိတိုးတက်လာတယ်လဲဆိုတာသိချင်ကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါအောင်ဆန်းစုကြည်ကပြောမယ်တော့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပြည်တွင်းစစ်ပြဿနာပေါ့နော်ကျွန်တော်လွတ်လပ်ရေးရပြီးတော့ဒီတိုင်းရင်းသားတွေနဲ့တိုက်ခိုက်လာတဲ့ဒီပြည်တွင်းစစ်ပြဿနာနဲ့ပတ်သက်လို့အထူးသဖြင့်တော့အခုငြိမ်းချမ်းရေးကိစ္စဘယ်လိုဖြေရှင်းသလဲပေါ့ဆိုတော့ဒါတွေကိုဒေါအောင်ဆန်းစုကြည်ပြောမယ်လို့ယူဆပါတယ်ဆိုတော့ဒါကြောင့်မို့လို့ပဲဒီညီလာခံမတိုင်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ဟိုတိတ်မကြသေးခင်ကာလမှာတော့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြင်လုံဆိုပြီးတော့ဟိုကျင်းပခဲ့တာလည်းရှိပါတယ်ဆိုတော့နောက်တစ်ခုကတော့အခုဒီမှာအငင်းပွားနေတဲ့ဒီကိုဖီနာအာနန်ဦးဆောင်တဲ့ရခိုင်ကိစ္စကော်မရှင်ပေါ့နော်အထူးသဖြင့်တော့ဒီရိုဟင်ဂျာကိစ္စကဒီနိုင်ငံတကာဘက်ကဟိုစိုးရိမ်ပူပန်မှုတွေရှိပါတယ်ဆိုတော့လူခွင့်ရေးတွေသူတို့ရဲ့ကိစ္စတွေနဲ့ပတ်သက်လို့ပေါ့ဆိုတော့အဲ့တော့ဒါလည်းကော်မရှင်ဖွဲ့ထားပြီးပြီဆိုတော့ဒေါက်ဆန်းစုကြည်ကဒီကိစ္စကိုသူခုခံခြေပပြီးတော့ကုလသမဂ္ဂအထွေထွေညီလာခံမှာပြောမယ်လို့ယူဆပါတယ်ခင်ဗျာ
ပြီးခဲ့တဲ့မြန်မာအစိုးရအဆက်ဆက်လက်ထက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တွေမှာတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ဝေဖန်ခံရတာကြောင့်ဒီတစ်ချိန်မှာတော့ဒေါအောင်ဆန်းစုကြည်အနေနဲ့ကုလဆုံးဖြတ်ချက်တွေမှာပိုပြီးပြော့ပြော့ပြောင်ပြောင်ရှိလာစေဖို့အရေးလှုပ်ဆောင်ရဖို့ရှိတယ်လို့လည်းမြန်မာအရေးအကဲကတ်တို့ကယူဆကြပါတယ်ရှင်
မတငင်ထိုက်ပြောပြပေးခဲ့တာပါရှင်အခုတစ်ဆက်ထဲမှာပဲဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်ဆိုင်ရာတည်နှပုတ်ကိုလည်းတင်ပြပေးပါမယ်ဒီလတဲ့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်အမေရိကန်ကမြန်မာအပေါ်ချမှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုကိစ္စတွေလွန်မှုနေမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ပိတ်ဆို့ဒဏ်ခမှုတွေအပြီးတိုင်ဖယ်ရှားရေးတဲ့ short ပေါ်ရေးတောင်းဆိုနိုင်တယ်လို့မြန်မာနိုင်ငံတွင်အမေရိကန်ရင်းနှီးမြှုပ်နှံမှုတွေတိုးလာရေးကိစ္စဆွေးနွေးနိုင်တယ်လို့လစ်လာသူတချို့ကတုံ့ပြန်ပြောဆိုကြပါတယ်မကင်ဖြူထွေးကအပြည့်စုံတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရှေ့တရင်ပတ်တဲ့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့အကြောင်းနဲ့ဒီခီးစဉ်အတွင်းသမ္မတအိုဘားမားအပြင်အမေရိကန်စီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အကြောင်းအမေရိကန်ဆိုရကအင်္ဂါနေ့မှာထုတ်ပြန်ပြောဆိုထားပါတယ်ဒါအပြင်ဒေါအောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံမှာဒီပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာသူမရဲ့ပါတီမဲအများဆုံးအနိုင်ရပြီးအစိုးရတည်တက်လာပြီးတဲ့နောက်ပိုင်းပထမဆုံးချိန်အမေရိကန်ပြည်ထောင်စုကိုလာရောက်တာပါဒေါအောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတို့ဒီလ14ရက်နေ့မှာတွေ့ဆုံမှာဖြစ်ပြီးတော့ဒီတွေ့ဆုံမှုအတွင်းမှာတော့မြန်မာနိုင်ငံမှာစစ်ဆေးရအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်တွေနဲ့ချီကာလတွေအတွင်းအမေရိကန်ဆိုရကချမှတ်ခဲ့တဲ့ဒဏ်ခတ်အရေးယူမှုတွေအပြည့်တိုင်ပြန်လဲရုပ်သိမ်းသင့်မသင့်ကိစ္စတွေကိုအဓိကဆွေးနွေးနိုင်ပွဲရှိတဲ့အကြောင်းအင်ဂျီနီယာအမျိုးသားလုံခြုံရေးဒုတိယအကြံပေးပုဂ္ဂိုလ် Barrows ကလာအိုနိုင်ငံမှာပြောဆိုသွားပါတယ
် Since the NLD led government took office we have looked precisely at this question of what we can do to help some of that is related to providing direct assistance and we've significantly increased the assistance through USAID much of which is in the space related to capacity building
ဒီထဲမှာတရားရုံးကြီးပေးတော်မူဆိုတာပါတယ်လို့ပဲ US aid ကဆင်ထောက်ကူတည်ရတာတိုးပြရလဲရှိပါတယ်အများအဖြစ်ကတော့လူဆွမ်းရေးမြင့်တွေမြင့်တက်လာအောင်စောင့်ရံမှာအကူအညီပေးဖို့ဒါမှသာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာထောက်ကူဖြစ်စေမယ်ရင်းနှီးမြှုပ်နှံမှုတွေကိုပုံမှန်ဆွဲဆောင်နိုင်မှာဖြစ်ပြီးလိုအပ်တဲ့အခြေခံစည်းမျဉ်းမူပေါင်းတွေလည်းချမှတ်နိုင်မှာပါဒါဖြင့် prep ကဖြစ်ရှင်းတဲ့လူကုန်ကူးမှုနှိမ့်နည်းကိစ္စရပ်တွေမှာလည်းကူညီပေးသွားမှာပါကျွန်တော်တို့အကြီးအမားဆုံးကူညီနိုင်တာကတော့မြန်မာနဲ့အမေရိကန်တို့ကြားမြန်မာနဲ့ကမ္ဘာနိုင်ငံတွေကြားကုန်သွယ်ရေးအရာပုံမှန်လမ်းပွင့်လာပြီးမြန်မာစီးပွားရေးအားကောင်းလာအောင်လုပ်သွားဖို့ပါ
အမေရိကန်အနေနဲ့မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအတော်များများကိုဖြေလျှော့ပေးခဲ့ပြီးဖြစ်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေတိုးတက်ကောင်းမွန်လာတာကိုတွေ့မြင်လို့ဒါဖြစ်တယ်လို့လည်း Mr. Rooks ကပြောပါရယ်မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာအောင်အားပေးနိုင်တဲ့အကောင်ဆုံးနည်းလမ်းကဒီမိုကရေစီပြုပြင်ပြောင်းလဲရေးအောင်မြင်အောင်ကူညီပံ့ပိုးဖို့ပဲဖြစ်တယ်လို့လည်း Mr. Rooks ကပြောပါရယ်ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံတကာညီညွတ်ရေးအဖွဲ့တစ်ခုဖြစ်တဲ့Carnegie Endowment for International Peace ကအာရှရေးရာအကြီးအကဲသုတေသီ Vikram Nehru ကတော့ဒေါ်ဆန်းစုကြည်အနေနဲ့သူ့ရဲ့ American ခင်းစဉ်အတွင်းမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လာအောင်ကြိုးပမ်းနိုင်တယ်လို့တက္ကသိုလ်ပိတ်ဆို့မှုတွေလျှော့ပေါ်ရေးကိုအဓိကထားဆွေးနွေးနိုင်တယ်လို့သုံးသပ်ပါတယ်
I suspect that she will not ask for them to be lifted, but that she will ask for them to be eased because she is interested in getting more U.S. investment into the country.
She has demonstrated that her policies and her government are using economic policies. She has demonstrated that her policies and her government economic မနက်ငယ်ထဲမှာအမေရိကန်ကရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လောက်ဆောင်မှုလိုလားသလိုသူ့ရဲ့မူဝါဒတွေနဲ့အစိုးရရဲ့လှုပ်ဆောင်ချက်တွေဟာလူထုအတွက်စီးပွားရေးအကျိုးမြတ်ရှိစေမှာဖြစ်တယ်ဆိုတာကိုပြသနိုင်ဖို့လိုပါတယ်ဒုတိယတစ်ချက်အနေနဲ့ကတော့မြန်မာအစိုးရရဲ့ဆွမ်းဆောင်ရည်မြင့်တက်လာအောင်ကြိုးပမ်းတာမှာအမေရိကန်အစိုးရကအကူအညီတွေတိုးမြင့်ပေးဖို့သူ့အနေနဲ့တောင်းဆိုနိုင်ပါတယ်အစိုးရမူဝါဒတွေချမှတ်အကောင့်တွေပေါ်လာမှာ
စွမ်းဆောင်ရည်ပိုင်းဆိုင်ရာလိုအပ်ချက်ကအဓိကအဟံအဓာတ်တစ်ခုဖြစ်နေတာကြောင့်ပါ
မြန်မာနိုင်ငံမှာဥသိမ်းစိန်ဆိုရလက်ထက်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်ဖော်ဆောင်လာခဲ့တဲ့အချိန်ကစလို့အမေရိကန်ကမြန်မာဆိုရနဲ့ထိတွေ့ဆက်ဆံမှုတွေပြန်လည်လှုပ်လာခဲ့တယ်လို့မြန်မာငွေကြေးဆိုင်ရာဘဏ်လုပ်ငန်းတွေသွင်းကုန်တွေနဲ့အမေရိကန်ရဲ့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအပေါ်မှာကန့်သတ်ထားတာအတော်များကိုလည်းဖြေလျှော့ပေးခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံဒီမိုကရေစီရဲ့အသွင်ကူးပြောင်းမှုမှာအဟံတားလုပ်နေတဲ့သူတွေနောက်လူခွင့်ရချိုးဖောက်မှုတွေနဲ့ဆက်နွယ်သူတွေလို့ယုံကြည်ရတဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့ SDN လို့ခေါ်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတချို့ကိုတော့အမေရိကန်ဘဏ္ဍာရေးဌာနကပြစ်မှတ်ထားတန်ခတ်မှုတွေကိုဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။တိုင်းပြည်အတွင်းမှာဘာသာရေးဂိုင်းကနာဆွဲပြဿနာတွေနဲ့တိုင်းရင်းသားရေးကိစ္စတွေကိုဖြေရှင်းနိုင်မှုစူးစမ်းနေရတဲ့အချိန်မှာဒေါအောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုလာရောက်မှာပါ။ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းတွေကြားကပြိပက္ခတွေကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်တရက်ကိုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကမကြာခင်တုန်းကပဲဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာတက်တန်းရှိကြဆုံးပြည်တွင်းစစ်တွေထဲကတစ်ခုဖြစ်တဲ့မြန်မာပြည်တွင်းစစ်အဆုံးသတ်ရေးရည်ရွယ်ပြီးပြီးခဲ့တဲ့ဩဂတ်လကုန်ပိုင်းတုန်းကကျင်းပခဲ့တဲ့21ရာစုပင်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံကိုလည်းဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပါသေးတယ်။မြန်မာရေးကျွမ်းကျင်သူ Vikram Nehru ကတော့မြန်မာနိုင်ငံငင်းငင်းကြီးလုပ်ငန်းစဉ်ဟာခက်ခဲပေါင်းများစွာနဲ့ရေရှည်အချိန်ယူကြိုးပမ်းသွားရမယ့်ကိစ္စဖြစ်ပြီးနောက်ထပ်တွေးဆုံညှိနှိုင်းမှုပေါင်းများစွာလုပ်တော့ရအောင်မှာဖြစ်တယ်လို့သုံးသပ်ပြောဆိုထားပါတယ်ရှင်
။မကင်မြထွေးပြောပြပေးခဲ့တာပါရှင်။အခုတော့ရခိုင်ပြည်နယ်ဆိုင်ရာအတံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဦးဆုံးတင်ပြရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့မှတော့ဒီဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်။နေရက်ကြာရခိုင်ပြည်နယ်ခီးစဉ်အဆုံးမသတ်ခင်မှာပဲစစ်တွေမြို့ပေါ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထည့်အောင်ပြောပြပေးပါပါရှင်။
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်အစိုးရတာဝန်ရှိသူတွေလူမှုအသိုင်းအဝိုင်းကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာတော့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းကလူမှုအသိုင်းအဝိုင်းကြားဖြစ်ခဲ့တဲ့ပြိပက္ခတွေတန်ခံခဲ့ကြရတဲ့သူတွေနဲ့တွေ့ဆုံဖို့စစ်တွေမျိုးပေါ်ကဒုက္ခသည်စခန်းတွေကိုတွားခဲ့တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရဲ့ခီးစဉ်မှာအတူလိုက်ပါသွားတဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်သူဦးအေးလွန်ကဖွေရီကိုပြောပါတယ်။
မင်္ဂလာရက်ခွက်ပေါ့နော်စစ်တွေမျိုးပါရှိတယ်ပြိပက္ခတဲ့မှာပါမတော်တဲ့မွတ်စလင်ရက်ခွက်ကိုအရင်ဆုံးသွားပါတယ်ခင်ဗျာအဲဒီမှာသွားပြီးတော့ကျွန်တော်တို့ဒီရခိုင်ဗုဒ္ဓဘာသာဒုက္ခလည်းစခန်းမင်းကအဲ့ဒီကိုကျွန်တော်တို့သွားပါတယ်ခင်ဗျာအဲဒီကနေပြီးတော့မှဒီမွတ်စလင်ဒုက္ခလည်းစခန်းပေါ့နော်ဟိုတက်ကြေပြန်ရောက်ထင်ပါလေအဲ့ဒီကိုကျွန်တော်တို့သွားပါတယ်ပြီးတော့တနအီကိုကျတော့လေးလေးဆင်းပြီးတော့နှစ်နာရီမှရန်ကုန်ပြန်ရောက်ပါတယ်
ငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့မနေ့တုန်းကရခိုင်ပြည်နယ်ခီးစဉ်မှာတော့ကန့်ကွက်ဆန္ဒပြမှုတွေလည်းကြုံခဲ့ရတာပါ။ယာနဲ့ချီတဲ့ဆန္ဒပြသူတွေဟာစစ်တွေမြို့မှာစုဝေးပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်မှာပြည်ပကကျွမ်းကျင်သူတွေပါဝင်နေတာကိုကန့်ကွက်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဒီကော်မရှင်အဖွဲ့ကိုပြည်တွင်းတက်သည့်ပညာရှင်တွေနဲ့သာပြန်လည်ဖွဲ့စည်းတင်တယ်ဆိုပြီးရခိုင်မျိုးသားပါတီကအရေးကြီးအဆိုကိုပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လို့ဒီကော်မရှင်ဟာမနေ့ကရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကနေ့မှလည်းရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါမစ္စတာကိုဖီအာနန်နဲ့တွေ့ဆုံတဲ့အခါမှာတော့ဒုက္ခသည်တွေကသူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြတောင်းဆိုတာရှိတယ်လို့ဦးရီလွန်ကပြောပါတယ
်အရင်တုန်းကတော့ဖြစ်ရင်ဒီလိုမွတ်စလင်တွေနဲ့သူတို့ဟိုသာသနာနေခဲ့တယ်ပေါ့လေနောက်ပိုင်းမှာတော့ဖြစ်ရင်သူတို့အပြောရပါပေါ့နော်တစ်ဖက်နိုင်ငံကလူတွေရောက်လာတဲ့ပုံမှာပြဿနာတွေဖြစ်ရပါလေဆိုတဲ့ကိစ္စပေါ့နော်အဲ့ဒီကိစ္စပြောလေဒီဘုရားဘာသာဒုက္ခနဲ့စခါတော့သူတို့အင်အားစီမံကိန်းတွေနဲ့အင်ဒီဝိုင်ပြန်စောက်ပေးမယ်လားတော့မသိဘူးအဲ့လိုစောက်နေတဲ့အတွက်ကြောင့်သူတို့ရိတ်ခါတဲ့ဘာကြီးကိုဖြတ်တောက်ရတော့ဖြတ်တောက်ခံရတော့မယ်ဆိုရယ်ဆိုရင်ဒီပြည်သူတို့အဲ့ဒါပြောတယ်ဗျာနော်နောက်ပြီးတော့သူတို့ရဲ့ဟိုစောက်ဝဲနေရေးအတွက်ပေါ့လေစိတ်ရောလုံယုံနေပါကြီးလုံမေးဖို့ပါဘူးအဲ့ဒါလေးသူကပြောပါလေဒီမွတ်စလင်တွေဘက်ကကြားလိုက်ခါကျတော့သူတို့ဥပဒေရအကာအကွယ်မရဘူးဦးဒီမှာဘယ်လိုပြဆိုနေကြမှုသူတို့ကခွဲခြားဆက်ဆံနေရပါတယ်။ပညာရေးမှာ၊ကျန်းမာရေးမှာ၊လူပုံရေးမှာအဲ့ဒါလေးတွေကိုသူတို့တင်ပြကြပါတယ
်။ရခိုင်ကော်မရှင်အဖွဲ့ဟာဒီကနေ့နေ့လယ်ပိုင်းမှာပဲရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်။မနေ့ပြန်စက်တင်ဘာလ၈ရက်နေ့မှာတော့သမ္မတဦးထင်ကျော်နဲ့ကောဒီတက်မတော်ကကွေဦးစီချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့လည်းတွေ့ဆုံမှုရှိတယ်လို့ဦးအေးလွန်ကဆိုပါတယ်။မစ္စတာကိုဘီယာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ပြန်စက်တင်ဘာလ၈ရက်နေ့မှာသူတို့ရဲ့ပထမဆုံးရခိုင်ပြည်နယ်ခီးစဉ်အတွင်းကြုံတွေ့ခဲ့ရတာတွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းရဲ့ပြုလုပ်သွားဖို့ရှိပါတယ်။ အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြိပခတ်ကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရေးနဲ့ဒီအခြေခံအဆောက်အုံတွေတိစောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုထဲအောင်ပြောပြပေးခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရေးဘက်ကိုလည်းတလက်ကြည့်ကြရအောင်ပါCNN ရုပ်မြင်သံကြားဌာနကကောက်ခံရရှိတဲ့လူဒုစစ်တမ်းတွေအရ Republican Party သမ္မတလောင် Donald Trump ဟာ Democratic Party သမ္မတလောင် Hillary Clinton ထက်အသာရနေပြီး 45-43 ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်။စစ်တမ်းအတော်များများမှာတော့ Hillary ကဦးဆောင်နေပေမဲ့နိုင်ငံအဆင့်နဲ့ပြည်နယ်အဆင့်ကနေကောက်ယူရရှိတဲ့ CNN ရဲ့စစ်တမ်းအရရွေးကောက်ပွဲမတိုင်ခင်လအတွင်းသမ္မတလောင်နှုန်းဦးဟာပုတ်ကတီကနဲ့ရှင်းပြနေရတဲ့အနေအထားကိုရောက်နေပါပြီ။ VOA သတင်းတော် James Malone ရဲ့သတင်းကိုအောင်ကပြောပြပေးပါမယ်ရှင်
ဗဂျီးနီးယားပြည်နယ်ကမဲဆယ်စည်းရုံးပွဲအတွင်းနိုင်ငံသားရေးမူဝါဒတွေအကြောင်းပြောဆိုနေချိန်မှာပဲအခုနောက်ဆုံးထွက်ပေါ်လာတဲ့လူရုစစ်တမ်းသဘောထားနဲ့ပတ်သက်ပြီး Republican သမ္မတလောင်း Donald Trump ကအခုလိုပြောပါတယ
် CNN came out with a big poll their big poll came out today that Trump is
winning CNN ကလူရုသဘောထားစစ်တမ်းတခုထုတ်ပြန်ပါတယ်ဒီနေ့ထုတ်ပြန်လိုက်တဲ့အဲ့စစ်တမ်းအရာ Trump အနိုင်ရနေပါတယ်ဒါဟာစိတ်တက်ရေးရပိုင်းမှာကောင်းတဲ့ကိစ္စပါမနေ့ကကျွန်တော်မခေါ်ကြသူတွေဟာဒီကနေ့ခေါ်လာကြတယ်ဆိုတဲ့အချက်ကိုကျွန်တော်သိပါတယ်ဘောဆူရာဒီလိုပါပဲမဟုတ်ဘူးလားဗျာ
ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton ဟာနိုင်ငံတော်ဝန်ကောက်ခံရရှိတဲ့စစ်တမ်းတွေတော်တော်များများမှာဥဆောင်အနိုင်ရနေပါတယ်ရွေးကောက်ပွဲမတိုင်ခင်နှစ်လလိုမှာတော့သမ္မတလောင်းနှစ်ဦးဟာအကျိတ်နယ်ရှင်ပြန်ရတဲ့ပြည်နယ်တွေကိုအဓိကထားစည်းရုံးနေပါတယ် Mr. Trump တွားရောက်ခဲ့တဲ့ Florida ပြည်နယ်ကို Mrs. Clinton လည်းရောက်ရှိသွားပါတယ
် Any demeans Muslims and
မွတ်စလင်တွေကိုပုတ်ခတ်ပြောဆိုသလိုအီရတ်စစ်ပွဲအတွင်းကြဆုံးစစ်သည် Ghost Star မိသားစုကိုလည်းတိုက်ခိုက်ပြောဆိုပါရယ်ကျမတို့ဟာဒီလိုလူစားမျိုးမဟုတ်ပါဘူးကျမတို့မှာလှုပ်ရှားရည်အများကြီးရှိပေမဲ့တန်မိုးထမှုလည်းရှိရမှာပါအမေရိကန်တွေရဲ့တန်မိုးအတွက်ကျမတို့ရည်တည်သွားပါမယ
် Mrs. Clinton ရဲ့အားနည်းချက်တွေလည်းလူသိရှင်ကြားဖြစ်လာတာကြောင့်အခုခါမှအချိန်နဲ့ရှင်ပြန်ရတဲ့အနေအထားကိုရောက်လာပြီလို့ Georgetown တက္ကသိုလ်ကနိုင်ငံရေးအခက်ခဲ Stephen Wayne ကပြောပါရယ်
There are a number of people who don't think that she is honest and trustworthy. သူကယူသား
တွေယုံကြည်ရတယ်လို့မထင်တဲ့သူတွေရှိနေပါတယ်။နိုင်ငံရေးသမားတွေကိုမကျေနပ်သက်တဲ့ဒီကာလမှာသူဟာတမျိုးကြနိုင်ငံရေးသမားဆစ်ဆစ်ဖြစ်နေတာပါ
။ Gallup အဖွဲ့ရဲ့စစ်တမ်းမှာတော့ Trump ကိုစန့်ကျင်သူတွေများနေတယ်လို့ Frank Newport ကပြောပါတယ
်။ It's troublesome for both people. I think the Hillary Clinton campaign.
နေအောင်လုံးအတွက်အကျဉ်းချက်အနေထားပါ။ Hillary Clinton ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့အနေနဲ့လည်းသူ့ပုံရိပ်ကိုဘလို့ပြောင်းမလဲဆိုတာကိုအကြီးအကျယ်စဉ်းစားနေတယ်လို့ထင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလုပ်ဖို့ခက်ပါတယ်။အခုအနေထားကတော့အဲ့ဒီလိုဖြစ်နေတယ်လို့ဆိုရမှာပါ
။ Democratic Party ညီလာခံအပြည့်အပြတ်သက်ဦးဆောင်ခဲ့တဲ့အနေအထားမျိုးဆက်လက်ဆုပ်ကိုင်ထားနိုင်ဖို့ Mrs. Clinton အနေနဲ့လည်းမျှော်လင့်နေတာပါ။အငင်းပွားစရာဖြစ်နေတဲ့ Trump ရဲ့လုပ်ရည်တွေကလည်းဒီအခြေအနေကိုပံ့ပိုးပေးနေတာပါလို့ George Mason တက္ကသိုလ်ကနိုင်ငံရေးအကဲခဲ Jeremy Mayer ကပြောပါတယ်။
It is possible that Donald Trump will win this race, but in order to do so,
Donald Trump နိုင်ရဖို့ဆိုတာလည်းဖြစ်နိုင်ခြေရှိပါတယ်။ဒါပေမဲ့အဲ့ဒီလိုဖြစ်ဖို့ဆိုရင်ဒီနေ့ခေတ်သစ်ရွေးကောက်ပွဲတွေမှာဘယ်သမရာလောင်းမှမကြုံမှုတဲ့အကြီးအကျယ်အနှုတ်လက္ခဏာပြနေတဲ့အခြေအနေကနေပြန်အဖက်ဆယ်နိုင်အောင်လုပ်ဖို့လိုပါတယ်။ဘယ်သူမှဒီလောက်အချိန်တိုတိုအတွင်းမှာပြန်အဖက်ဆယ်နိုင်အောင်လုပ်နိုင်ခဲ့တာတော့မရှိပါဘူး။
အခုခါမှာတော့ Trump နဲ့ Clinton တို့ဟာစက်တင်ဘာလ26ရက်နေ့မှာကျင်းပမယ့်ပထမအကြိမ်သမ္မတလောင်းစကားစစ်ထိုးပွဲအတွက်အကြိတ်အနေပြင်ဆင်နေကြပါရခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။လာမယ့်ဒုတိယပိုင်း NaU ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9:00ကနေ10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါမြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ကိုယ်တော်နဲ့ကိုကိုယူဆကိုကိုယ်လည်းလည်းကြောနိုင်တဲ့အခါကျတော့ယူဆရည်အမျိုးမျိုးပုံပုံကိုလွဲပြောထွက်လာပါလေ။ဒါရက်ပြန်ပြီးတော့မှညရမယ
်။ SNLD အတွင်းရေးမှူးဦးဆိုင်ညုံလည်းပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့27ရာစုပင်လုံးညီလာခံတောင်ကြီး NLD ဥက္ကဋ္ဌနဲ့အဖွဲ့ဝင်တို့ရာထူးကနေဖယ်ရှားလိုက်တဲ့အကြောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဦးဆောင်သူအနေနဲ့ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်မြန်မာပြည်ရောက်ရှိလာတဲ့အကြောင်းသတင်းတွေကိုသုံးသပ်တင်ပြသွားမှာဖြစ်ပါတယ်။မအိမ်ခိုင်ဦးတင်ပြထားတာကိုဦးဆန်မိုးဝေကကူညီတင်ဆက်ထားပါရရှင
်။27ရာစုပင်လုံညီလာခံကျင်းပနေခြင်းအတွင်းမီဒီယာတွေပေါ်မှာလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ရဆုံးအကြောင်းအရာကတော့ဝတိုင်းရင်သားလူမျိုးစုကိုယ်စားလှယ်အဖွဲ့ညီလာခံကနေထွက်ခွာသွားတဲ့ကိစ္စဖြစ်ပါတယ် UWSA ဝအဖွဲ့အခုလိုညီလာခံကနေထွက်ခွာသွားရတာဟာနားလည်မှုလွဲမှားသွားတာကြောင့်ဖြစ်ပြီးဒီကိစ္စအတွက်အစိုးရအဖွဲ့ကတောင်းပန်ခဲ့ပါတယ်ဝအဖွဲ့ကလည်းဘာကြောင့်အခုလိုထွက်သွားရလဲဆိုတာကိုထုတ်ပြန်ကြေညာချက်ကောအစိုးရဘက်ကတောင်းပန်မှုတွေနဲ့ပါသတင်းတွေကိုဖော်ပြခဲ့ကြပြီးနောက်ထပ်ဆက်လက်ပြီးတော့ကျင်းပမဲ့ဆွေးနွေးပွဲတွေမှာဝအဖွဲ့ကိုဆက်လက်ဖိတ်ကြားမယ်လို့အစိုးရဘက်ကပြောဆိုခဲ့တာကြောင့်ဆက်ဆံရေးတင်းမာတဲ့အခြေအနေထိတော့မဖြစ်ခဲ့ဘူးလို့ဆိုရမှာဖြစ်ပါတယ်။27ရာစုပင်လုံးညီလာခံအကာလအတွင်းသတင်းမီဒီယာတွေတင်ပြခဲ့ကြပုံနဲ့ဆက်ဆက်တဲ့သတင်းတစ်ခုကတော့တိုင်းဒါကိုစလေရီညီလာခံအကျိုးနှစ်ခန်းမတွင်းမှာအိပ်ပျော်နေကြတဲ့ပုံတွေကိုလူမှုကွန်ရက်အွန်လိုင်းပေါ်မှာပြန့်နှံ့သွားပြီးတော့လူရဲစရာဟာတာသတင်းဖြစ်ခဲ့ပါတယ်။ဒီလိုပြန့်နှံ့သွားပြီးခဲ့တဲ့နောက်ဝေဖန်ပြောဆိုမှုတွေဖြစ်ခဲ့ပေမဲ့တကယ်တမ်းမှာတော့ခီးဝေးကလာခဲ့ကြတဲ့ကိုယ်စလဲတွေပင်ပန်းနေတာကတကြောင်တကယ်ဆွေးနွေးပွဲတိုင်ခင်ဖွင့်ပွဲနေဖြစ်တာကြောင့်ပေါ်ပေါ်ပါပါတက်ရောက်လာကြတာမှုအခုလိုဖြစ်ရတာပါဆိုပြီးတော့ပြန်လည်ဖြည့်ရှင်းမှုတွေလုပ်ခဲ့ကြရပါတယ်ဒီညီလာခံရဲ့ထူးခြားချက်ကတော့တိုင်းရင်သားလက်နက်ကိုင်အဖွဲ့တချို့ကလွှဲရင်တော်တော်အရေးပါတဲ့အဖွဲ့အစည်းတွေအားလုံးလိုတက်ရောက်ခဲ့တာကြောင့်ပြည်တွင်းပြည်ပသတင်းဌာနတွေအထူးစိတ်ဝင်စားခဲ့ကြတာပါဒီညီလာခံမှာတိုင်းရင်သားဒေသကသတင်းသမားတချို့အတွက်တော့တဲ့ရင်မီဒီယာကြီးတွေနဲ့အတူရင်ပေါင်တန်းပြီးတော့သတင်းယူခွင့်ပထမဦးဆုံးအတွေ့အကြုံရခဲ့တဲ့အတွက်တက်ကြွနေခဲ့ကြပါတယ်။ကန္နာရဝတီတန်းရဲ့အက်ဒီတာမတ်ဆူဆူမြာကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါဗျာ
။အဓိကကျွန်တော်တို့တင်ပြနေတာကဒီကျွန်တော်တို့ဒီတိုင်းဒါဒီဖက်ကလက်လက်ကဖြစ်တည်တဲ့အတူကသူတို့ရဲ့ခံတာတွေသူတို့ရဲ့ပြဿနာတွေပေါ့နော်။အာဒီဒီပို့ထုတ်ပြနေတော့ဒီကသူတို့နဲ့တတ်မတော်နဲ့ဖြစ်နေတဲ့ပြဿနာကိုကာဒီနဲ့ Township Principal ဒီကဥပဒေကသူတို့တက်စီခမှုတစ်ခုဆိုတာအဲ့တစ်ခုအဓိကပို့ပြီးတော့ကာမလုပ်ပေးနိုင်ကြတာပေါ့နော်အဓိကမီဒီယာကြီးတွေကသူတို့ကဒီထိပ်ပိုင်းကောက်ဆောင်တွေရဲ့ဆွေးနွေးတဲ့အပိုင်းတွေနဲ့ရလတွေကိုပဲပို့ထုတ်ရန်ပေါ်ထွန်းလေးရှိကြတာပေါ့နော်အဲ့ပိုင်းပဲပို့ပြီးတော့ဒီတတိကရှင်းလင်းပွဲကရလာတဲ့ပြောကြတဲ့ဟာတွေပို့ပြီးတော့ရေးသားနိုင်တယ်ပေါ့ဒါပေမဲ့တကယ်တင်းမီဒီယာအငယ်တွေတိုင်းသားမီဒီယာတွေကကြတော့သူတို့ရဲ့တကယ်ဒီတိုင်းသားတွေမှာဖြစ်ပြနေတဲ့ပြဿနာတွေကိုတကယ်လိုအပ်ချက်ကိုပို့ပြီးတော့ရေးနိုင်အောင်တော့တွေးရတယ်က
ျ27ရာစုပင်လုံးကြီးလာကန်အပြီးမှာတော့တောင်ကြီးက NLD ဥက္ကဋ္ဌနဲ့အဖွဲ့ဝင်တချို့ကိုဗဟုစီစီအဖွဲ့ဝင်ဦးဝင်းထင်ကနှုတ်မိတ်နဲ့ထုတ်ပယ်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအခုတစ်ပတ်လူမှုကွန်ရက်မီဒီယာတွေမှာကောသတင်းစာတချို့မှာပါတောင်ကြီး NLD အဖွဲ့ဝင်တချို့ရဲ့ပြောဆိုဝေဖန်ချက်တွေတက်လာခဲ့ပါတယ်။ဥဝင်းထိန်ဘက်ကလည်းဘာကြောင့်ဒီလိုထုတ်ပယ်ရတယ်ဆိုတာကိုပြောဆိုရှင်းလင်းချက်တွေကိုမီဒီယာတချို့နဲ့တွေးဆမေးမြန်းခန့်အစီအစဉ်တွေမှာဖော်ပြထားတာတွေ့ရပါတယ်။နောက်ထပ်လူအများအာရုံစိုက်တဲ့သတင်းတစ်ပုဒ်ကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာပါဝင်မဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရခိုင်ဒေသခံတချို့ကကန့်ကွက်ကြတဲ့သတင်းနဲ့ကော်မရှင်ပြန်ပြီးတော့ဖွဲ့ဖို့အတွက်လွှတ်တော်မှာတောင်းဆိုကြတဲ့သတင်းတွေဖြစ်ပါတယ်။ပြည်တွင်းရေးကိစ္စမှာနိုင်ငံသားပါဝင်လာတာကိုကန့်ကွက်ပြီးတော့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေလုတ်ပိုင်ခွင့်နဲ့တာဝန်တွေရပ်ပိုင်ခွင့်တွေထဲမှာကော်မရှင်ဖွဲ့စည်းပေးရန်ဆိုတဲ့အချက်မပါတဲ့အတွက်တရားမဝင်ကြောင်းအဆိုကိုရခိုင်မျိုးသားပါတီကလွှတ်တော်ကိုတင်သွင်းခဲ့ပေမဲ့မဲခွဲဆုံးဖြတ်ရမှာအရေးနှင်းနေပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကဥဥလှစောက
ဒီကော်မရှင်ဖွဲ့တယ်ဆိုတာပါဒါကျွန်တော်တို့ဖြစ်ခဲ့တဲ့အတွေ့အကြုံတွေအရာကျွန်တော်တို့နိုင်ငံသားဆိုတာတော်တော်သူတို့ပေါ်မှာကျွန်တော်တို့ယုံကြည်စိတ်မရှိနိုင်ဘူးခင်ဗျာနိုင်ငံသားရောနိုင်ငံတကာဖွဲ့စည်းတွေရောဒါကျွန်တော်တို့ရဖြတ်သန်းခဲ့တဲ့အတွေ့အကြုံရပဲနောက်တစ်ခါဒီနေ့လွှတ်တော်ထဲမှာလည်းကျွန်တော်ဆွေးနွေးလိုက်ပါတယ်ဒီကော်မရှင်ရလီဂျီတီမစီဖြစ်ရလားဆိုတာကိုဒီနိုင်ငံတော်တိုင်ပင်ခံဥပဒေနဲ့ပတ်သက်ပြီးတော့လည်းဒါကျွန်တော်တို့အငင်းပေါ်စရာတွေရှိတယ်နော်လုတ်ပိုင်ခွဲတယ်ပါကိုဖီအာနန်ကကျွန်တော်တို့ပါတီနဲ့တွေ့တဲ့ခါမှာသူကပြောပြတယ်ဒီကော်မရှင်မဖွဲ့ခင်ဖွဲ့ဖို့အတွက်ဖွဲ့မယ်ဆိုလို့ရှိရင်NLD ကခေါင်းဆောင်တွေအနေနဲ့ရခိုင်ပါတီနဲ့ဆွေးနွေးပါဆိုတော့ကိုဖီအာနန်ကအကြံပေးခဲ့တယ်အဲ့ဒီအကြံပေးတာကို NLD ခေါင်းဆောင်တွေကဂရုမစိုက်ဘူးဆိုတဲ့သဘောကကျွန်တော်တို့ကရခိုင်ပြည်သူကိုကူစားပြုတဲ့အတွက်ကျွန်တော်တို့နဲ့ဆွေးနွေးခဲ့မယ်ဆိုရင်ကျွန်တော်တို့ကအကြံပေးမယ်အဲ့တော့အချော်တင်ပြဿနာတွေရှိတယ်အကောင်းဆုံးဘယ်လိုလုပ်ရမလဲကျွန်တော်ကိုဖီအာနန်ကြံမိတာလည်းမယူဘူးကျွန်တော်တို့ကလည်းဘာမှသဘောထားလည်းမပေးဘူးပြီးရခါကျမှလုပ်တယ်နော်အဲ့တော့ကျွန်တော်ကန့်ွက်တယ်ရခိုင်ပြည်နယ်လွတ်တော်မှာဒီကော်မရှင်ကိုညှင့်ပယ်လိမ့်မယ်ပြည်ထောင်စုဒီကျွန်တော်တို့ပြည်သူ့လွတ်တော်မှာညီဂျီကော်မတီကိုလက်ခံလိမ့်မယ်ဒါဘရာဖွဲ့စည်းပုံပြဿနာပဲကြောက်ရခိုင်ပြည်နယ်မှာတော့အလုပ်ဖြစ်မှာမဟုတ်ဘူးညှင်းဆန်မှုတွေနဲ့ကြုံကြွရလိမ့်မယ်တေးကြပါလေဒါ
အခုဒီပတ်အတွင်းတခြားစိတ်ဝင်စားစရာမီဒီယာသတင်းတွေကတော့ဒေါအောင်ဆန်းစုကြည်အာဆီယံထိပ်သီးညီလာခံကိုတက်ရောက်တဲ့သတင်းအွန်လိုင်းမှာပြန့်နှံ့နေတဲ့အဆိုတော်နီနီခင်ဇော်ရဲ့အင်အောင်ကြီးကိစ္စဖြစ်ရှင်းချက်နဲ့စင်ကာပူမှာဇီကာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့မြန်မာတအူးလဲပါဝင်နေဆိုတဲ့အကြောင်းအရာတွေဖြစ်တဲ့အကြောင်းဒီပြရင်ဒီလုံးချွတ်လို့ရပါတယ
်အပတ်စဉ်တင်ဆက်ပေးနေတဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
VOA ကိုစာရေးဆက်သွယ်ကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။အခုဆက်လက်ပြီးတော့ဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ဒုတိယပင်လုံနဲ့ SNLD ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာဖြစ်ပါတယ်။မကြရင်ကပြီးဆုံးသွားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပထမအစည်းအဝေးမှာအားတက်စရာတွေတွေ့ရတယ်လို့ကိုယ်စင်တာကိုပဲတစ်ဖက်သက်ပြောဆိုသွားတာတွေလည်းတွေ့ရတဲ့အတွေ့ရေရှည်မှာညှိနှိုင်းဖြေရှာနိုင်ဖို့အရေးကြီးတယ်လို့ SNLD အတွင်းရေးမှူးဦးဆိုင်ညွန့်လင်ကဆိုပါတယ်။တိုင်းသားရင်းနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားပြောင်းလဲဖို့လိုအပ်တယ်လို့လည်းဆိုပါရယ်။ဦးဆိုင်ညွန့်လင်နဲ့ဦးကျော်စင်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီရှင
်။ဦးဆိုင်ညွန့်လင်ခင်ဗျာပြီးဆုံးသွားပြီဖြစ်တဲ့ပြည်တော်စုညီညာရေးညီလာခံဒုတိယပင်လုံညီလာခံလို့ခေါ်ကြတာပါခင်ဗျာ။အဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့ SNLD ရဲ့သုံးသပ်ချက်ကိုကျွန်တော်ဒီကနေ့ဆွေးနွေးတင်ပြလိုခြင်းဖြစ်ပါတယ်ဆိုတော့ SNLD ဟာဘယ်အခန်းကပါဝင်ခဲ့ရလဲဆိုတာကျွန်တော်တို့လည်းအကျဉ်းပြောပါခင်ဗျာပထမဆုံ
း SNLD အနေနဲ့နိုင်ငံရေးပါတီအစုအဖွဲ့ရဲ့အတွင်းမှုတာဝန်ယူထားပါတယ်ဦးဆိုင်ကျော်ညွန့်ကိုကျွန်တော်ဒီမှာတာဝန်ပေးထားပါတယ်ခင်ဗျာနောက်တစ်ခါပါတီအလိုက်ပေါ်ရရှိတဲ့ကုသလေအရေးအတွက်အပြည့်အတိုင်းကျွန်တော်တို့တက်ရောက်ဖြစ်ပါတယ်တတိယနဲ့ကျွန်တော်အပြည့်ဟောပူပေါင်းဆောင်ရွက်နေတယ်ဆိုတာကိုတော့ပြောပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့ SNLD ပါတီရဲ့သဘောထားကိုဘယ်လိုတင်ပြခဲ့ပါသလဲအခြေအုံသိရမှာလည်းအဲ့ဒါလည်းပဲ
ကျွန်တော်တို့ကတော့အခြေခံကတော့လွန်ခဲ့တဲ့1962ခုနှစ်ပြည်နယ်ပေါင်းစုံဒီလာကငါနေပြီးတော့အားလုံးသဘောတူထားတဲ့အခြေလက်တွေအခြေခံပြီးတော့ဗောနော်ဒီနေ့ခေတ်ဒီနေ့အခြေခံနဲ့လျော့ညောင်းတင်ပြခဲ့ပါလေ
ဆိုတော့အဲ့ဒီတင်ပြချက်တွေမှာအခုအဓိကအဖြစ်တချို့သဘောထားကွဲလွဲမှုရှိတယ်လို့ဒီ we အဖြစ်နားလည်ထားရတဲ့သဘောထားကွဲလဲဆိုတာလဲဒါညှိရမယ်ကိစ္စပေါ့ကြာအဲ့ဒီဟာမှာဥမာပြည်နယ်အရေးအတွက်ဘယ်လောက်ထားမယ်ဆိုတဲ့ကိစ္စတက်မတော်ကိစ္စစသဖြင့်ကွဲလွဲတာတွေတွေ့ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ SNLD ရဲ့သဘောထားကိုဘယ်လိုတင်ပြခဲ့ပါလဲခင်ဗျာ
သဘောထားကွဲလဲနိုင်တယ်တော့အများကြီးပါပဲပြီးသွားတဲ့ဤလာကမှာဘာဘကန္တချက်မရှိဘူးနောက်1993လုံးကအမျိုးသားဤလာကလုံးကလို့စာရမ်းမျိုးတီးဖြတ်ပြီးတော့ပြောခိုင်းတာမရှိဘူးကိုယ်တော်နဲ့ကိုယူဆကိုကိုယ်လည်းလည်းကြောနိုင်တဲ့အခါကျတော့အယူဆတွေအမျိုးမျိုးပုံပုံကွဲလွဲပြီးတော့ထွက်လာပါလေ။ဒါတွေပြန်ပြီးတော့မှညှိရမယ့်အခြေအနေပါ။သူလိုလို့ဆင်မှာတော့ဒါညှိဖို့အချိန်လည်းမရှိဘူး။နောက်6လမတိုင်ကြီးကဒါ
အဲဒီကိုပြန်ပြီးတော့ညီနေနဲ့ကြံလို့ရမယ်အနေအထားမျိုးရောက်သွားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အဖွင့်မိန်ခွန်းမှာကျွန်တော်သတိထားမိတဲ့သူကအဓိကလူအချက်သုံးခုပညာစတိဇွဲလုံလာဝရိယနဲ့လုပ်ကြဖို့လိုတယ်လို့သူပြောသွားပါတယ်။ပညာဆရာကတော့ဒီခေတ်အခြေအနေနဲ့တောင်းဆိုတာတွေထိုက်တန်ရလားစသဖြင့်ပေါ့လေ။ဒါကဘာအခြေအနေနိုင်ငံရဲ့တိုးတက်ဖြစ်ထွန်းတဲ့နိုင်ငံရဲ့အခြေအနေတွေအကုန်လု မကြိုက်တာထက်သတိနဲ့အင်ဆိုင်ပြီးတော့လုပ်ရမယ်ဆိုတဲ့သဘောဒါဇွဲကောင်းဝင်လုပ်ရမယ်ဆိုတဲ့သဘောပြောသွားတယ်လို့ထင်ပါတယ်။ဦးဆိုင်ညွန့်ရင်ရောအဲ့ဒါကိုသတိထားမိပါလား။ကျွန်တော် Prince ဆိုတဲ့အတိတ်ပဲ Prince ဆိုတဲ့နဲ့သဘောတိုင်းတူညီပါရဲ့လားသူမင်းခေါ်။င
ယ်လောကမှာတော့ဦးဖြစ်ချင်တာရွေးဖြစ်လို့ဖြစ်ဖို့ဖြစ်ချင်တာဖြစ်မှာပါ။ကိုယ်တော်တားတိုင်းလည်းပဲအလုံးကသူ့ရှင်မှတူမှာပါကိုယ်လွဲလာတယ်အများကြီးပါရှိလဲရှိမှာပါဒီကိုယ်လွဲလာတယ်ဖြည့်ရှင်းဖို့အတွက်နိုင်ငံရေးလှုပ်ရှင်းဖြစ်ပါတယ်ဒါကိုမဖြည့်ရှင်းရင်မှုဆိုတော့နိုင်ငံရေးမလုပ်ဖို့ပဲရှိပါတယ်ဆိုတော့ဒီလိုကွဲပြားနေတဲ့ဥစ္စာကိုကျွန်တော်တို့ကစိတ်ရှိလက်ရှိနဲ့စဉ်းကျင်လုံးတရားနဲ့ပေါ့ဖြစ်တင်ဖြစ်တိုက်တဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးရမှာဖြစ်ပါတယ်အခုဒီပွဲမှာတတိထားမြတ်တစ်ခုကတော့တော်တော်လေးစိတ်မကောင်းစရာတစ်ခုပါအဲ့ဒါပါလဲဆိုတော့ကိုယ်ကိစ္စကိုကိုယ်အတွက်ပဲကိုယ်ကိစ္စကိုယ်အတွက်ကိုယ်လူကျင်တာကိုဖြစ်ရှင်တာကိုပဲတော်တော်များများပြောရတာရှိတယ်။ဒီနေ့နိုင်ငံတော်ကြီးဘာဖြစ်နေလဲဒီနေ့နိုင်ငံတော်ကြီးဘာတွေလိုအပ်နေလဲဘာတွေဘယ်လိုပြန်ပြီးဆောက်ရမလဲဆိုတဲ့ constructive idea နဲ့ပေါ့နော်ဒီအပြုသဘောဆောင်တဲ့တိုင်းပြည်အတွက်ပြောတာသိမြားပါဘူးနည်းပါတယ်။အဲ့ဒီအချက်ကိုတော့ကျွန်တော်တို့မကြိုက်ပါဘူး။သို့တော်လည်းပဲဒါလွတ်လပ်စွာပြောဆိုခွင့်တောင်းဆိုခွင့်သူတဲ့အတွက်ပေါ့ကျွန်တော်တို့ကတော့ဒါတော့ဟိုမကောက်ခဲ့ပါဘူးဆိုတော့လည်းခုနကကျွန်တော်ပြောတန်းကြီးတို့ကိုပို့ပြီးတော့ဦးစားပေးတယ်လို့ကျွန်တော်ထင်ပါတယ်အခုကတော့အဖွဲ့အစည်းအတီးဒီကိုအကိစ္စအသီးကြီးကိုပဲဦးစားပေးနေတာတွေ့တဲ့အခါကျတော့တိုင်းပြည်အတွက်တော့ကျွန်တော်တို့ရင်လေးရပါတယ
်ဟုတ်ပါတယ်ဒီမြန်မာပြည်ရဲ့နိုင်ငံရေးမှာလည်းပဲဒီလိုဒါ compromise လုပ်တဲ့ culture မရှိဘူးဆိုတာလူတိုင်းသုံးသပ်ကြပါတယ်ဆိုတော့အခုညီလာခံမှာတယောက်လာတဲ့တိုင်းရင်းသားတွေကဒီညီလာခံမှာဘယ်လိုအပြန်အလှန်အပြေးယူညှိနှိုင်းတဲ့အစီအလာမျိုးculture မျိုးပြုထောင်နိုင်လိမ့်မယ်လို့ညွှန်လင်းပါလား။
ညွှန်လင်းထဲဆက်လို့ရှိရင်ဖြစ်အောင်ကြိုးစားမှာပါ။ညွှန်လင်းလို့မရလည်းပဲဒါဖြစ်အောင်လို့ကြိုးစားမှာပဲ။ဒီနီးလန်းလို့တခြားနီးလန်းမရှိပါဘူး
။ဆိုတော့ဒီတချို့တိုင်းပြည်တွေမှာညီလာခံတွေလုတ်တယ်အဲ့လိုစီဝေးဝဲလုတ်ပြီးတော့မရလို့ပြတ်သွားတယ်။တခါပြန်ပြီးတော့နောက်ဆုံးမှာစစ်တမ်းဖြစ်ရှင်းလိုက်ရတဲ့စသဖြင့်ပေါ့လေ။အနည်းဆုံးကျွန်တော်နိုင်ငံရဲ့နီးစပ်တဲ့နမူနာတစ်ခုပြန်စရီလင်္ကာစရီလင်္ကာကိုကြည့်မယ်ဆိုရင်အဲ့လိုမျိုးတွေ့ခဲ့ရပါလိမ့်မယ်တမီလ်တိုင်ဂါစ်တွေနဲ့ညီညာရေးတွေအချင်းချင်းနိုင်ငံတကာကပါလာပြီးစစ်စပ်ပြည့်တဲ့လုပ်ပြည့်တဲ့နောက်မှာအောင်မြင်ဘူးနောက်ဆုံးစီရင်နဲ့ဖြစ်ရှင်းလိုက်တဲ့ဒီအဆိုးဆုံးရောက်ရှိသွားခဲ့တယ်အဆိုးမြင်တာတော့မဟုတ်ပါဘူးမြန်မာနိုင်ငံမှာအခုတိုင်းရင်းသားတွေညီနှိုင်းနေတာဟာအဲ့လောက်ထိဖြစ်လာနေတဲ့အခြေအနေတော့မရှိဘူးလို့ထင်ပါတယ်ဦးစန်းညွန့်ဘယ်သဘောပါလဲ
ကျွန်တော်
တို့
လည်းဒီကိစ္စကိုငကွာဆိုးရင်ခဲ့ပါလေကျွန်တော်တို့စီလုံးညီညွတ်ဖို့အတွက်အပြူသားပြန်လဲစစ်မြတ်ဖို့အတွက်ဒီလိုလာတော့ကျပါဖြစ်ပါလေ။အဲ့လိုခုနတဘောဆိုးတွေနဲ့တက်လာမယ်ဆိုရင်ခုနလိုမျိုးမြေသားပြန်လဲရင်ကြားစီရင်ညီညွတ်ရင်ဖြစ်တော့ပဲနော်ပုံမူကွဲပြားသွားတာတွေပုံမူတဘောရကွဲလာတာဖြစ်ပါတော့စိတ်ကူပါလေ။သို့တော်လည်းပဲဒီနည်းကလက်နက်ကန်တိုက်ခိုက်တဲ့နည်းနဲ့ဆိုင်အများကြီးကောင်းပါလေ။ဒီနည်းနဲ့ပဲကျွန်တော်တို့စိတ်ရှည်လက်ရှိဆက်ပြီးတော့ကြိုးစားမှာဖြစ်ပါလေ။အခုလာမယ့်6လအတွဲမှာကျွန်မညီနိုင်ကြီးတွေကိုတတ်နိုင်တော့ကျွန်တော်ဆက်ပြီးဆောင်ရွက်မှာဖြစ်ပါတယ်အခုဆိုရင် framework ဒီနိုင်ငံရေးဆွေးနွေးပွဲအတွက်လူပေါင်းနေပေါ့ဒါတွေကမကြည့်နဲ့မပြီးသေးပါဘူးအဲ့ပြီးမှုအဆင့်တော့မှကျွန်တော်ကျွန်တော်ညှိချူစားအောင်မှာဖြစ်ပါတယ်သို့တော်လည်းပဲတချို့ပုံကူတော်များများကြီးအော်လောက်အောင်ပေါ့စိတ်ရှည်လက်ရှည်နဲ့ကျူးကျူးစားစားပါဝင်ဆောင်ရွက်နေတာတွေ့ရပါတယ်အထူးသဖြင့်တပ်တော်ဘက်ကပါဝင်ဆောင်ရွက်နေတာတွေ့ရတဲ့ကျွန်တော်တို့အားတက်မိပါတယ်
အပြစ်မရသေးတဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့လို့ပြောတဲ့ဖွဲ့တွေသုံးခုမပါဝင်တာနဲ့ပတ်သက်လို့ကဘယ်လိုမှတ်ချက်ပေးခြင်းမလဲ။နောက်ကိုပါဝင်လာနိုင်မယ့်အလားအလာရှိတယ်လို့ထင်ပါလား
။ကျွန်တော်ထင်တယ်အဲ့ဒီသုံးဖွဲ့ကတော့အစိုးရနဲ့အိစမဟုတ်ဘူးလို့ထင်ပါတယ်။အဲ့ဒီသုံးဖွဲ့ကတော့တပ်မတော်နဲ့ပဲတိုက်ရိုက်ဆိုင်တယ်လို့ကျွန်တော်ထင်ပါတယ်။တပ်မတော်နဲ့ပဲတိုက်ရိုက်ညှိနှိုင်းတော့ပူပြီးဆင်ပြေမယ်လို့ထင်ပါတယ
်။ဟုတ်ကဲ့တချို့ညီလာခံတက်တဲ့တိုင်းရင်းသားတွေကသူတို့မတက်တဲ့ဖွဲ့ရီယာကိုပြောကြပါရဲအဓိကအဆုံးဖြတ်ဟာတက်မတော်အပေါ်မှာမူတည်တယ်တက်မတော်ဟာတိုင်းရင်းသားတွေကိုဘလောက်နားလည်မလဲဘလောက်ထိသူတို့ရဲ့ချုပ်ကိုင်မှုကိုရှော့ပေးနိုင်မလဲဆိုတဲ့အပေါ်မှာသာမူတည်တယ်လို့ပြောနေကြပါရဲဒီကိစ္စကိုတော့ဘယ်လိုမှတ်ချက်ပေးတော့ပါလဲ
သူကအရင်ကလုပ်ခဲ့တဲ့ညီလာခံမှာတက်မတော်အစိုးရကလုပ်တဲ့ညီလာခံဖြစ်ပါလားဒ
အခုလုတ်တဲ့23ရာစုညီလာခံကတော့ NLD အစိုးရကလုတ်တဲ့ညီလာခံဖြစ်ပါတယ်ဆိုတော့ NLD အစိုးရကခုနအတက်နိုင်ဆုံးတော့ကျွန်တော်ထင်တယ်ဒီဂျန်နဲ့အဖွဲ့တွေကိုတော့သူလိုက်လျောနိုင်တယ်တဘောပေါက်နိုင်တယ်နားလည်နိုင်တယ်ဆိုတော့လည်းပဲအဲ့ဒီဟာကြောင့်လည်းပဲတမရောကပုံပြီးအရေးကြီးရတယ်တမရောရဲ့ဆုံးဖြတ်ချက်တမရောရဲ့တဘောထားတွေဟာဒီညီနိုင်မှုအောင်မြင်နိုင်တယ်ဆိုတော့ဒါကူအပေါ်ပါအများကြီးမြင်ကြည့်ပါလား
တမရဘက်ကများသောအားဖြင့်2008ဖွဲ့စည်းပုံမှာပါတဲ့ structure ဖွဲ့စည်းပုံဟာဒါ federal ခြေအနေရှိနေပြီပဲဒီဘက်မှာချက်ထွင်သွားရင်ရနိုင်တယ်ဆိုပြီးတော့ပြောပါတယ်တချို့ကဒါကိုသူတို့က2008ဖွဲ့စည်းပုံကိုပြင်ကျင်တဲ့ဆန္ဒမရှိဘူးတမရဟာဆိုပြီးတော့သုံးသပ်ကြပါတယ်ဆိုတော့တိုင်းရင်းသားတွေဘက်ကတောင်းဆိုနေတဲ့ပုံစံနဲ့လိုက်လျှောညီတွေဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်မှုမျိုးတမရလုပ်လာနိုင်မယ်ထင်ပါလားရော
လောက်ရှိခြေကောင်းပြီဖက်ဒရယ်မဟုတ်ဘူးဒီမိုကရေစီမဟုတ်ဘူးဆိုတာအလုံးကြည့်ပါလေဒီလိုအမြင်မျိုးကတက်မတော်မှာမကြခင်ပြန်ပြုတ်ပြရမယ်ဆိုတာသူတို့တိလာတဲ့တနေ့ပေါ့နော်သိအောင်လည်းပဲကျွန်တော်တို့ဝိုင်းပြီးတော့ဟိုဆွေးနွေးချောင်းချရမှာပါအဲ့တနေ့မှာတော့အလုံးညီညွတ်ဖြစ်နေလို့ဒီမှန်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆေးကျင်တာကရှမ်းပြည်နယ်နဲ့တိုက်ရိုက်ပတ်သက်ပါတယ်တကယ်တော့ပြည်ထောင်စုအရေးပါပဲရှမ်းပြည်နယ်ထဲမှာရှိတဲ့လူမျိုးစုတချို့ဥပမာအဖြစ်ဝါရောဘာရောကစီကြသူတို့လည်းပဲပြည်နယ်အဆင့်လူကျင်တယ်လို့တောင်းဆိုကြတာတွေ့ရပါတယ်ဒီကိစ္စကိုတော့ဘယ်လိုတုံ့ပြန်ပြောကြလို့ပါလဲ
ဒီပြည်နယ်အတွက်ကိစ္စကတော့ကျွန်တော်တို့ရှမ်းပြည်နယ်တစ်ခုတည်းရှမ်းတပါတီတစ်ခုတည်းကတော့ဆုံးဖြတ်မှာမဟုတ်ပါဘူးပြည်တော်စုတစ်ခုလုံးရဲ့ကိစ္စလို့ကျွန်တော်တို့သတ်မှတ်ထားပါတယ်ပြည်တော်စုတစ်ခုလုံးရဲ့တဘောသားပေါ့ခလည်းအများကြီးဥတည်ပါတယ်
ဟုတ်ကဲ့ဆိုတော့ရှေ့ကိုဆက်ပြီးတော့မကြခင်နိုင်ငံရေးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလည်းပဲနောက်လာမှာပဲလုပ်သွားမယ်လို့ကြားပါရတယ်။အဲ့ဒီမှာတက်ရောက်ဆွေးနွေးဖို့အတွက်ဆိုရင်တက်ရောက်ဆွေးနွေးခြင်းနဲ့အဖွဲ့အစည်းရဲ့အားလုံးဟာ NCO လက်မှတ်ထိုးဖို့လိုတယ်လို့လည်းပြောပါရတယ်။အဲ့ဒီအတွက်ကအခက်အခဲရှိနိုင်မယ်ထင်ပါသလား
။ကျွန်တော်ထင်တယ်သိမရှိလောက်တော့ဘူးလို့ထင်တယ်။အဲ့ဒါကတော့အစိုးရဘက်နဲ့တပ်မတော်ဘက်ရဲ့ကျွမ်းကျင်လိမ္မာမှုရောအများကြီးမကြည့်ပါနဲ့။ဆိုရနဲ့တမရော်နဲ့ကျန်းကျန်းကျင်လေးလေးမှမှဆောင်ရွက်နိုင်တယ်ရေးဆိုရင်အောင်မြင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။အခုကဒီလိုဆင်းနေတဲ့ဆင်းနေပွဲတွေမဟုတ်သေးပါဘူး။အခုလာမှာကတော့နိုင်ငံဆင်းနေပွဲမူပေါင်းအရင်ဆုံးလာမှာပါ။မူပေါင်းမပြီးသေးပါဘူး။အခုကျင်းပသွားတဲ့31ရက်ကနေ30ရက်ဒီကြီးလာကမှာမူပေါင်းမရှိဘဲနဲ့ကျင်းပသွားတာဖြစ်ပါတယ်။ဆိုတော့ကျွန်တော်မူပေါင်းအရင်ဆုံးဆက်လုပ်ရပါပါ။ပြီးရင်informal ပြုလုပ်ဆွေးနွေးပွဲတွေအများကြီးလုပ်ဖို့လိုမယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်ယူဆပါကျွန်တော်ယူဆတော့ informal တွေလည်းအများကြီးရှိတယ်အစိုးရဘက်ကဆောင်ရွက်ပေးတဲ့ဘူဟောအရဆောင်ရွက်ပေးတဲ့ formal ဆွေးနွေးပွဲတွေလည်းဒီ6လအတွင်းကိုကျွန်တော်ဝေရှိရှိနဲ့စိတ်စီနာကောင်းကောင်းနဲ့လုပ်မယ်ဆိုရင်တော့အကျိုးသက်ရောက်မှုတစ်ခုတော့ရှိလာနိုင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုထပ်မေးပြရစီအောင်အဲ့နိုင်ငံတကမီဒီယာထဲမှာတချို့တွေကအခုပြီးခဲ့တဲ့ညီလာခံဟာ it is more ceremonial အဆောင်ရောင်အခမ်းအနားတွေအပေါ်ယံနေတာများနေတယ်လို့သုံးသပ်ကြပါတယ်။ဦးစန်းညွန့်လည်းဘယ်လိုတုံ့ပြန်ပြီးပြောချင်ပါလဲအကိစ္စကို
။ကျွန်တော်ကအဲ့လိုတော့တိတ်ပူဝေပါချင်ပါဘူး။အချိန်မရလို့ဒါလုပ်ရတာပါ။တုံ့တော်လည်းပဲကျွန်တော်ဒီမှာထောက်ပြချင်တဲ့တစ်ခုရှိတာကနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းမပြီးသေးပါဘူး။မူပေါင်းမပြီးသေးတဲ့ကျင်းပတဲ့အတွက်ခုနလိုလူကြီးဗန်ခါရတာရှိတာပါ။အမှန်တော့စီစဉ်အောင်ပဲကြည့်ရင်တော့ဒါလက်ခံနိုင်ကြရှိပါတယ
်။ဦးကျော်စင်သာရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါ။ဒီအစီအစဉ်ကိုကြာတာပရေနဲ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရစေ။အခုတော့စနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်။
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဗရာကိုဘာမာတို့ရှေ့သတင်းပတ်သမ္မတအင်ပြူတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရည်မှုတွေကိုဆက်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်နေဆိုတာအခုလာမယ့်စနေညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ် VOA ဖုန်းနံပါတ်က1-239-3155လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထမှန်ဖိတ်ခေါ်ပါစေရှင်။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လင်းပေးပါမယ်။ကိုရန်နိုင်စူးစီးတင်ပြထားပါရရှင်
။ရုရှားနိုင်ငံမှာကျင်းပမယ့်2018ကမ္ဘာဖလားရဲ့ဥရောပဆောင်ခြေစစ်ပွဲတွေကိုတော့စတင်လိုက်ပါပြီ။အခုတပတ်ပွဲဥတွက်ကစားကြတာမှာတော့လက်ရှိကမ္ဘာချန်ပီယံဂျာမနီကနော်ဝေးကိုအဝေးခွင့်မှာ3ဂိုးကိုမရှိနဲ့ပျက်ပျက်သွားသွားနိုင်သလိုဒိန်းမတ်ကလည်းအာမေးနီးယားကို2ဂိုးကိုမရှိနဲ့နိုင်ပါတယ်။အော်စု F မှာတော့ Scotland က Malta ကို5ဂိုးတကိုးနဲ့နိုင်ပြီးတော့ England ကတော့ Slovakia ကိုပွဲပြီးကနေသွင်းတဲ့နောက်ကျဂိုးနဲ့ကပ်ပြီးတော့နိုင်ပါတယ် England နီးပြ Sam Allardyce ကတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီ
း It can never come better than that in the end when it has to
ခုလိုဂိုးသွင်းမှုလူနေတဲ့အချိန်နောက်ဆုံးမှာဂိုးသွင်းလိုက်နိုင်တာတော့ကောင်းတာမရှိပါဘူးအဲ့ကြမှာပဲကျွန်တော်အားလုံးသက်ပြင်းချနိုင်ကြပြီကျွန်တော်ခြေစပွဲအောင်နိုင်မှုအတွက်ခြေတလန်းတိုးလိုက်နိုင်ပါတယ်ကျွန်တော်ဒီတဲ့ပိုကောင်းလာမယ်လို့လည်းပြောလိုက်ပ
ါအင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဝိန်းရူနီကတော့2018ကမ္ဘာဖလားအပြီးမှာအင်္ဂလန်အသင်းကနေအနားယူမယ်လို့ကြေညာလိုက်ပါတယ
် And Croatia I feel that will be the time for me to you know say goodbye to international football and
Russia ကမ္ဘာဖလားဝယ်ပြီးရင်တော့နိုင်ငံတကာပွဲတွေကနေလာရမယ့်အချိန်ရောက်ပြီလို့ထင်ပါတယ်ကျွန်တော်စဉ်းစားပြီးတော့ပါပြီဒါပေမဲ့လာမယ့်နှစ်ကတော့အနည်းပြ Allardyce ပေါ်မှာပဲမှုပြီးပါတယ်2018ကတော့ကျွန်တော်တို့နောက်ဆုံးပြိုင်ပွဲဖြစ်ပြီးကျွန်တော်တို့လည်းအင်္ဂလန်နဲ့နောက်ဆုံးအခွင့်ရေးပါဒါကြောင့်လာမယ့်နှစ်ကိုတော့ကစားအောင်မှာပါအင်္ဂလန်အသင်းအောင်မြင်မှုရပြီးကျွန်တော်အနေနဲ့အဆုံးသတ်နိုင်ဖို့မျှော်လင့်ပါတယ
်အင်္ဂလန်အသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့ Rooney ဟာအနည်းပြ Harrison လက်ထက်2003ခုနှစ်မှာလက်ရွေးစင်စဖြစ်လာခဲ့တာပါ Euro 2004မှာခြေစွမ်းပြခဲ့ပေမဲ့နောက်ပိုင်းပြိုင်ပွဲတွေမှာတော့ဒဏ်ရာပြဿနာရဲ့အကျဘက်ကိုရောက်လာတာတွေကြောင့် Rooney ဟာအကောင်းဆုံးခြေစွမ်းတွေကိုတော့မပြနိုင်ခဲ့ပါဘူးဗျာဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကတော့ပြီးခဲ့တဲ့တစ်ပတ်ကပဲပြီးသွားခဲ့ပါပြီ Premier League ကအပြောင်းရွှေ့မှာတော့ PSG အသင်းမှာကစားနေတဲ့ Brazil နောက်တန်းလူ David Luiz ကိုChelsea အသင်းကပြန်ဝင်လိုက်ပါတယ် Chelsea က Lewis ကိုပေါင်တန်း30ကျော်နဲ့ပြန်ဝင်ခဲ့တာဖြစ်ပြီးတော့3နှစ်စာချုပ်ချုပ်ခဲ့ပါတယ်2014တုန်းကတော့ PSG က Lewis ကိုနောက်တန်းကစားသမားတွေထဲမှာကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းဖြစ်တဲ့ပေါင်တန်း90နဲ့ဝယ်ခဲ့တာပါ Lewis ဟာ Chelsea မှာပထမချိန်ကစားတုန်းကတော့သူက Champions League, Europa League နဲ့ FA ဖလားတွေရခဲ့ပါတယ်ခင်ဗျာအင်္ဂလန်ကိုယ်သမား Joe Hart ကတော့ Man City အသင်းကနေအီတလီနိုင်ငံ Torino အသင်းကိုတစ်နှစ်အငါးစာချုပ်နဲ့ပြောင်းသွားပါတယ်။ Man City နီးပြားတဲ့ Guardiola က Chile ကိုယ်သမား Bravo ကိုခေါ်လိုက်တဲ့အတွက် Joe Hart ဟာ Man City မှာပထမနေရာရဖို့မသေးကြတဲ့အတွက် Torino အသင်းကိုပြောင်းသွားတာပါ။ Turin မြို့မှာတော့ Joe Hart ကို Torino ပရိသတ်တွေကအကြီးကျယ်ကြိုဆိုခဲ့ကြပါတယ်။ Joe Hart က Torino ကိုအငါးစာချုပ်နဲ့ပြောင်းသွားသလိုပဲပြင်သစ်ကစားသမား Nasri ကလည်း Spain La Liga က Seville အသင်းကိုဒီနေ့အငါးစာချုပ်နဲ့ပြောင်းသွားတယ်လို့ Man City အသင်းကကြေညာလိုက်ပါတယ်။ Nasri ဟာပြီးခဲ့တဲ့ဘောလုံးရာသီကဒဏ်ရာတွေကြောင့် Man City မှာပုံမှန်နေရာမရဘဲနဲ့ရုန်းကန်ခဲ့ရတာပါ။2017မှာ Arsenal ကပြောင်းလာခဲ့တဲ့ Nasri ဟာ Man City အသင်းနဲ့အတူ Premier League ဖလားနှစ်ချိန်ရခဲ့ပါတယ်ခင်ဗျာ။ Switzerland အနာဘိုင်းတွေက Germany ရဲ့ဂန်ဝင်ဘောလုံးသမားကြီး Franz Beckenbauer ကိုစုံစမ်းစစ်ဆေးမှုတွေစတင်လိုက်ပါတယ်။ဘက်ကန်ဘောအပါအဝင်ဂျာမနီဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းနှစ်ယောက်နဲ့အတွင်းမူဟောင်းတို့ကို2006ကမ္ဘာဖလားအင်ရှင်ဖြစ်ဖို့ကြိုးပမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေစတင်လိုက်တာဖြစ်တယ်လို့ဆွစ်ဆာနာပိုင်းတွေကပြောပါတယ်။လိန်လယ်မှုအလွဲသုံးစားလုပ်မှုငွေကြေးခွာခြားမှုစတဲ့စွဲချက်တွေနဲ့ဆက်ဆက်နေတယ်လို့လည်းဆွစ်ရှင်းနေချုပ်ယုံကပြောပါတယ်။ FIFA နဲ့ဂျာမန်ဘောလုံးအဖွဲ့ချုပ်တို့ယူရို9တန်းအကုန်ခံပြီးတော့လုတ်ခဲ့တဲ့အခမ်းအနားကိုအဓိကထားစုံစမ်းစစ်ဆေးနေတာလို့လည်းဆွစ်ဆာနာပိုင်းတွေကပြောပါတယ်။အဲ့ဒီငွေတွေကိုဒီအခမ်းအနားအတွက်သုံးတာမဟုတ်ပဲအဲ့ဒီအစားဂျာမန်ဘောလုံးအဖွဲ့ချုပ်ကသူတို့ပေးစရာမရှိခဲ့တဲ့အကျွေးတွေကိုပေးဖို့သုံးခဲ့တာဆိုပြီးတော့လဲကြေညာချက်မှာပြောပါတယ်လာမယ့်2018နဲ့2022ကမ္ဘာဖလားအင်ရှင်ရွေးချယ်တဲ့နေရာမှာကမ္ဘာဘောလုံးအဖွဲ့ချုပ်တွင်းမှာမမှန်မကန်လှုပ်တာတွေကိုစုံစမ်းတွေ့ရှိပြီးတဲ့နောက်မှာပြီးခဲ့တဲ့ကမ္ဘာဖလားတွေကလည်းအင်ရှင်ရွေးတဲ့နေရာမှာမမှန်မကန်လှုပ်တာတွေရှိတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်ဗျာ2016မတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲကိုတော့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာဒီကနေ့တရားဝင်စတင်ဖွင့်လှစ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့နိုင်ငံတကာမတန်ဆွမ်းအိုလံပစ်အားကစားကော်မတီကဒီပြိုင်ပွဲရဲ့အထိမ်းအမှတ်တင်ကြေတာကို ရီယိုမြို့ကနမကြီးခိုပါကဘာနာကန်းကြီးမှာဖွင့်လှစ်ပြသခဲ့ပါတယ်။ပြန်သုံးလို့ရတဲ့ plastic တွေနဲ့လှုပ်ထားတဲ့ဒီအမတ်တင်ဂီတာသုံးခုအဓိပ္ပာယ်ကတော့ I move ဖြစ်ပါတယ်။ဂိုင်ပွဲလက်မှတ်ပေါင်းတန်း၄သိန်းရောင်းချထားပြီးဖြစ်တဲ့အတွက်အောင်မြင်မယ်လို့ယုံကြည်တဲ့အကြောင်းနိုင်ငံကမတန်ဆွမ်းအိုလံပစ်အားစားကွန်ပျူတာဖိလစ်ခရေဗန်ကပြောလိုက်ပါတယ
် My expectations have been growing daily you know we're now at 1.4 million
ကျွန်တော်မျှော်လင့်ချက်တွေကတော့တနေ့တစ်နေ့ပိုကြီးလာပါတယ်ဒီကလေးရက်ကပဲလက်မှတ်ရောင်းပြီးတာတသန်း၄သိန်းရှိသွားပါပြီအကြီးကျယ်ပါပဲရက်တွေကကျန်ပါသေးတယ
် Rio Olympic မတန်ဆွမ်းပြိုင်ပွဲမှာတော့နိုင်ငံပေါင်း186နိုင်ငံကမတန်ဆွမ်းအိုလံပစ်အားကစားသမားတွေဝင်ပြိုင်ကြမှာဖြစ်ပြီးတော့အားကစားနည်းကတော့23မျိုးပါဝင်မှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုဗုဒ္ဓနေ့ညနေ VOA TV အစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်ဒီဒါအပြင်ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း VOA အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ကျမတို့ကြာတာပတိနေ့မနေ့ထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line meter 30 40 50နဲ့ line meter 190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOA ကနေထုတ်လွှင့်ပေးတဲ့နေ့စဉ် TVသတင်းလောအစီအစဉ်တွေကိုတော့ဒီညနေပိုင်း radio အစီအစဉ်ပြပြချင်း9နာရီမှာIsha set 7ကနေဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါတင်မကဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သင်ကကြေညာပေးမှာဖြစ်ပါတယ်ရှင်။
အာဆီယံထိပ်သီးစည်းဝေးတက်ဖို့လောင်နိုင်ငံဗျင်ချင်းမြို့တော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနယူးဇီလန်နဲ့ဗီယက်နမ်ဝန်ကြီးချုပ်တွေနဲ့ဒီကနေ့တီးခြားစီတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးပါတယ်။အခုအာဆီယံထိပ်သီးစည်းဝေးနဲ့အရှေ့အခြားထိပ်သီးစည်းဝေးတွေပြီးတဲ့နောက်မှာတော့တောင်ဆန်းစုကြည်ဟာ UK နိုင်ငံကိုသွားဖို့ရှိပြီးကမ္ဘာနောက်ခြားမှာတာဝန်ကျနေတဲ့သံမှတ်ကြီးတွေလန်ဒန်မြို့တော်မှာတွေ့ပါမယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုကိုလာဖို့ရှိပြီးတော့သမ္မတဥပမာနဲ့တွေ့ဆုံမှုရှိတယ်လို့ကုလသမဂ္ဂထူးထူးညီလာခံကိုလည်းတက်ပါမယ်။စီးရီးယားနိုင်ငံရခိုင်မျိုးကို IS စစ်သွေးကြောတွေလက်ထက်ကနေပြန်ရဖို့အမေရိကန်ပြည်ထောင်စုကအဆိုပြုမဲ့အနာဂတ်ဘယ်လိုစစ်ဆင်ရေးမျိုးမှမဆိုပါဝင်ဖို့တူရကီအနေနဲ့အဆင်သင့်ဖြစ်နေမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကပြောလိုက်ပါတယ်။တူရကီနိုင်ငံမှာကျင်းပခဲ့တဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးပြင်ပမှာအမေရိကန်သမ္မတနဲ့တီးခြားဆွေးနွေးပွဲတွင်သမ္မတဥပမာကဒီကိစ္စကိုဆွေးနွေးခဲ့တာလို့အစည်းအဝေးကပြန်မှာသူနဲ့အတူပါလာတဲ့တင်တော်တွေကိုသမ္မတ Erdogan ကအဲ့လိုပြောတဲ့ကြောင်းတူရကီသတင်းမီဒီယာတွေကရေးပါတယ်။ရခိုင်နဲ့ပတ်သက်ပြီးချိုးကိစ္စတွေမှာသမ္မတဥပမာကပူတွဲလှုပ်ဆောင်ခြင်းနဲ့အကြောင်းဒါဟာကျွန်တော်တို့ဘက်ကအမြင်နဲ့ပြဿနာမရှိဘူးလို့ပြောခဲ့တဲ့အကြောင်းသမ္မတအာရိုဘန်ကိုကိုးကားပြီးသတင်းတွေကဖော်ပြပါတယ်။မလေးရှားနိုင်ငံကကိုဝန်ဆောင်မျိုးသမီးတူမှာဇီကာဗိုင်းရပ်စ်ကိုကူးစက်ခံရတာကိုပထမဆုံးချိန်တွေ့ထားပြီးလို့မလေးရှားတာဝန်ရှိသူတွေကပြောပါတယ်။အသက်28နှစ်အရွယ်အိမ်နောင်သားမျိုးသမီးဟာစင်ကာပူနယ်စပ်မလေးရှားတောင်ပိုင်းဂျိုဟိုးပြည်နယ်မှာနေထိုင်သူဖြစ်တယ်လို့မလေးရှားကျန်းမာရေးဝန်ကြီးကဒီကနေ့သတင်းထုတ်တွေကိုပြောပါတယ်။စင်ကာပူနိုင်ငံမှာတော့ဇီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေပြီးယောဂဘူးကူးစက်သူပေါင်း295ဦးထိရှိနေပါပြီ။3လလကိုဝန်ရှိနေပြီဖြစ်တဲ့အဲ့ဒီမျိုးသမီးကိုယောဂဘူးပဲလို့ကူးစက်တယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဝန်ကြီးဆူဘရာမနီယမ်ကပြောပါရယ်။မျိုးသမီးရဲ့ခင်မွန်းဖြစ်သူဟာစင်ကာပူကိုနေ့စဉ်အသွားပြန်အလုပ်သွားလုပ်သူဖြစ်ပြီးသူကတော့မကြသေးခင်ကပဲစင်ကာပူကိုသွားခဲ့ကြောင်းကျန်းမာရေးဝန်ကြီးကပြောပါရယ်။ Apple ကုမ္ပဏီထုတ် iPhone အသစ်ကိုတော့ဒီကနေ့မှတရားဝင်ထုတ်ပြန်မှုရှိပြီးအရင်ဖုန်းတွေမှာပါတဲ့နကြပ်ပေါက်ပါတော့မှာမဟုတ်ဘူးလို့လေ့လာသူတွေကယူဆထားပါရယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဒီကနေ့ဒေသစံတော်ချိန်မနက်10:00ကျရင် iPhone 7ကိုထုတ်ပြန်ကြင်ညာပဲလို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြင်ညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိ line to meter 24 25 32 50နဲ့ line la meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သတို့ရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။
This program has come to you from the Voice of America, Washington.